Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်ဖေဖော်ဝါရီလ23ရက်တောင်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ3049လိုင်းလိုမီတာ190ကနေစပြီးတော့တင်ဆက်နေပြီဖြစ်ပါတယ်ဒီအစီအစဉ်ကို VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတော့ကျွန်တော်ညံဝင်းအောင်တာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်ဗျာ
တစ္ဆခံတွေပြန်လွတ်လာရဲ့အတွက်ဟာမတ်တွေနဲ့အပြည့်ရဆိုင်ရေးတဘောတူညီချက်တရားရဖို့ကြိုးစားနေတယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးကပြောပါတယ်။ NATO အတွင်းရေးမှူးချုပ်တဲ့အဖြစ်နယ်သာလန်ဝန်ကြီးချုပ်ဟောင်းမတ်ခရူဒါကိုထားဖို့အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်နိုင်ငံတို့ကထောက်ခံပေးလိုက်ပါတယ်။စစ်မှုထမ်းဥပဒေကျဉ်းသုံးဖို့ကြေညာချက်ထွက်လာတဲ့နောက်ပိုင်းရန်ကုန်ထိုင်းတန်ရုံမှာဗီဇာလျှောက်ထားသူ9000ကျော်သွားပြီလို့ထိုင်းနိုင်ငံခြားရေးဌာနကကိုကားပြီးတော့ Bangkok Post မှာဖော်ပြပါတယ်။
အဲ့လိုထိတန်းရောက်တဲ့သတင်းတွေကိုတင်ဆက်ပြီးတဲ့အခါမှာတော့ Israel Hamas ပြည်ထောင်စုကိုစန့်ကျင်သူတွေလမ်းပေါ်ထွက်ဆန္ဒပြကြတဲ့အကြောင်းယူကရိန်းစစ်ပွဲအတွင်းကလေးသူငယ်တွေဘေးကင်းလုံခြုံမှုရှိစေရေးဘာတွေလုပ်နေကြသလဲဆိုတာနဲ့ထိုင်းနိုင်ငံမှာလူအားကတိုးမြင့်ပေးရေးအဆိုပြုချက်တွေရှိပေမဲ့မြန်မာလူသမားတွေနဲ့ပတ်သက်လို့ဘယ်လိုအကျိုးဆက်တွေဖြစ်လာနိုင်မလဲစတဲ့သတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေထဲမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြသွားမှာဖြစ်ပါတယ်ဗျာ
။ဂါဇာမှာတိုက်ခိုက်မှုတွေရာရင်ရဆိုင်ထားပြီးစစ်သွေးကြွတွေဖမ်းထားတဲ့ဒဇာဂန်တရာလောက်အန္တရာယ်မရှိဘဲနဲ့ပြန်ပြီးလွတ်လာနိုင်ဖို့အတွက်ဟမတ်စ်တွေနဲ့အပြည့်ရဲ့စာချုပ်အသစ်ချုပ်နိုင်အောင်လို့ကြိုးစားနေတယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးယူအက်ဖ်ဂယ်လန်ကပြောပါတယ်။အစ္စရေးဆိုအနေနဲ့ဒဇာဂန်လွတ်မြောက်ရေးညှိနှိုင်းနေသူတွေကိုလုပ်ပိုင်ခွင့်တွေပိုးပြီးပေးမယ်လို့ဝန်ကြီးကဲလန်ကအရှေ့လေပိုင်းဆိုင်ရာအမေရိကန်သံတမန်ဘရက်မက်ကတ်ကိုကြက်တဲ့ဘရင်းနေမှာပြောကြားလိုက်တာပါ။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုနဲ့ဝန်ကြီးကဲလန်တို့နဲ့အတူတက်ရောက်တဲ့အစ္စရေးစီးရေးဆိုင်ရာကက်ဘိနက်အဖွဲ့အစည်းအဝေးမှာကာကွယ်ရေးဝန်ကြီးဟောင်းဘန်နီဂန့်ချ်ကဗိုလ်ဟူးညပိုင်းမှာအကြံပြုခဲ့တဲ့နောက်အပြစ်ခတ်ရက်သဘောတူညီချက်အတွက်ပုံစံသစ်နဲ့ကြိုးပမ်းဖို့ပြောကြားချက်ထွက်လာတာလည်းဖြစ်ပါတယ်။ဒါဟာအစ္စရေးအမေရိကန်အီဂျစ်နဲ့ကာတာအရာရှိတွေရဲ့အပြစ်ရရင်ညှိနှိုင်းမှုတွေပြီးခဲ့တဲ့သတင်းပတ်ထဲရက်ဆိုင်နေချိန်ကစပြီးတော့ပထမဆုံးပုံစံသစ်နဲ့ကြိုးပမ်းမှုတွေအစ္စရေးဘက်ကပြောကြားလိုက်တာဖြစ်ပါတယ်။ဒါပေမဲ့ဒဇာဂန်လွတ်မြောက်ရေးဟာအရေးကြီးဆုံးဖြစ်ပြီးတော့တကယ်လို့ဟမတ်စ်တွေကသူတို့ကိုပြန်လွှတ်ဖို့အတွက်သဘောမတူဘူးဆိုရင်တော့မွတ်စလင်တွေရဲ့မတ်လ10ရက်စတင်တော့မယ်ဥပုံလအတွင်းမှာပဲဂါဇာတောင်ဘက်ကရာဖာမြို့ကိုထိုးစစ်ဆင်မယ်လို့ပြောပါတယ်။အမေရိကန်နဲ့ဗြိတိန်တို့ရဲ့ထောက်ခံမှုကိုချစ်တဲ့ပြည်နယ်မှာရလိုက်တဲ့နယ်သာလန်ဝန်ကြီးချုပ်မတ်ခရူဒါဟာ NATO မဟာမိတ်အဖွဲ့အတွင်းမှုချုပ်အသစ်ဖြစ်ဖို့အတွက်ပိုးပြီးတော့နှိစက်လာပြီးဖြစ်ပါတယ်။မဟာမိတ်အဖွဲ့ရဲ့အတွင်းမှုချုပ်အသစ်ဖြစ်တဲ့ဝန်ကြီးချုပ်ရူဒါကိုထခံဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကခိုင်ခိုင်မာမာထောက်ခံကြောင်းအမေရိကန်တာဝန်ရှိသူတူကပြောပါတယ်။အမေရိကန်နိုင်ငံမှာနိုဗ ెంబ ာလသမ္မတရွေးကောက်ပွဲအတွက်လှုပ်ရှားနေတယ်လို့ရုရှားရဲ့ကျူးကျော်စစ်ကိုခုခံတွန်းလှန်နေတဲ့ယူကရိန်းကိုဆက်လက်ကူညီအတွက်ပါအရေးပါတဲ့ကာလဖြစ်တဲ့အောက်တိုဘာလထဲမှာ NATO ဖွဲ့မှအတွင်းမှုချုပ်အသစ်ကတာဝန်ကိုစပြီးထမ်းဆောင်ရမှာဖြစ်ပါတယ်။ဇန်နဝါရီလမှာအသက်58နှစ်ပြည့်ရောမယ်ဝန်ကြီးချုပ်ရူဒန်ဟာပြီးခဲ့တဲ့နှစ်ထဲသူ့အစိုးရဖွဲ့ပြိုကွဲခဲ့တဲ့နောက်မှာနိုင်ငံရေးလောကကနေထွက်ခွာရမယ်လို့မမျှော်လင့်မဲကြေညာလိုက်တာဖြစ်ပါတယ်။သူဟာနယ်သာလန်အကြီးအကဲဖြစ်တဲ့ကာလကြာရှည်တာဝန်ယူခဲ့သူဖြစ်တယ်လို့ဥရောပမှာလည်းတတန်းအရှိဆုံးအစိုးရခေါင်းဆောင်တူပါလက်ရှိ NATO အတွင်းမှုချုပ် Jens Stoltenberg နေရာမှာဆက်ခံဖို့အတွက်သူဟာအဖွဲ့ဝင်32နိုင်ငံစလုံးရဲ့ထောက်ခံမှုရဖို့လိုအပ်တာဖြစ်ပြီးအခုချိန်ထိတော့အဖွဲ့ဝင်20ရဲ့ထောက်ခံမှုကိုရနိုင်ပြီဖြစ်ပါတယ်။ယူကရိန်းကိုကျူးကျော်စစ်ဆင်နွှဲနေတဲ့ရုရှားကိုကြက်တဲ့ပရင်းနေမှာဗြိတိန်ကရောအမေရိကန်ကပါထပ်မံတန်းခတ်အရေးယူလိုက်ပါတယ်။ရုရှားဝင်ငွေရလန်းအတွက်အဓိကဖြစ်တဲ့စိန်တပ်တုနဲ့စွန့်ရင်ဆိုင်ရာကုန်သွယ်မှုတွေလုပ်နေတဲ့အတွက်ရုရှားနဲ့ဆက်နွှဲနေတဲ့လူပုဂ္ဂိုလ်နဲ့ကုမ္ပဏီပေါင်း50ကျော်ကိုအရေးယူတာလို့ဗြိတိန်အရာရှိတွေကပြောပါတယ်။ဗြိတိန်နိုင်ငံခြားရေးဝန်ကြီးဒေးဗစ်ကင်မရွန်ကလည်းအခုဆိုနှစ်နှစ်ထဲဝင်လာပြီးဖြစ်တဲ့ရုရှားကျူးကျော်စစ်ကိုတုံ့ပြန်တိုက်ခိုက်နေတဲ့ယူကရိန်းကိုထောက်ခံပံ့ပိုးပေးမယ်လို့ထပ်လောင်းပြောပါတယ်။အခုဒဏ်ခတ်အရေးယူတဲ့သူတွေနဲ့ကုမ္ပဏီတွေဟာကာဝေးဆိုင်ရာလက်နက်တွေထုတ်လုပ်နေတာ၊ jet တိုက်လေယာဉ်တွေ၊ engine တွေ၊တန့်ကားတွေနဲ့ missile တွေထုတ်လုပ်မှုနဲ့ဆက်နွှဲနေတယ်လို့ဗြိတိန်နိုင်ငံရဲ့ရုံးကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကလည်းရုရှားရဲ့ယူကရိန်းကျူးကျော်စစ်စတင်တဲ့ February 24 ဒုတိယနှစ်ပတ်လည်နဲ့မတိုင်ခင်မှာအရေးယူဒဏ်ခတ်မှုအသစ်တွေချမှတ်ကြောင်းအမေရိကန်တရားရေးဌာနကချက်စပ်ပြီးနေမှာကြေညာချက်ထုတ်ပြန်ပါတယ်။ရုရှားစုအနေနဲ့ဆက်နေပြီးကြီးဝါချမ်းသာနေတဲ့အထင်ကြီးပုံကိုယ်ရင်းနဲ့သူတို့နဲ့ငွေကြေးအဆက်အသွယ်ရှိသူ၅ဦးကိုအရေးယူကြောင်းချက်စပ်ပြီးနေမှာပဲထုတ်ပြန်တာပါ။ဒီထဲမှာငွေကြေးခွာချမှုလုပ်ခဲ့ကြောင်းဝန်ခံတဲ့အမေရိကန်ခြေစိုက်လုပ်ငန်းရှင်၂ဦးလည်းပါပြီးသူတို့ကိုပါဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်။ဒါ့အပြင်ရုရှားစုအနေနဲ့ဆက်နွှဲနေတဲ့တထေးကြီးဗစ်တာပီရီဗာလော့ဖ်ရဲ့ဖလော်ရီဒါကဒေါ်လာ၂သန်းခွဲတန်နေအိမ်တွေကိုလည်းတင်းစီလိုက်တာဖြစ်ပါတယ်။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့အနေနဲ့ထုတ်လွှင့်ပြနေပါတယ်ခင်ဗျာ
VOA American တန်ကတောက်တန်နေမနေ့ခင်သတင်းတွေကိုဆက်လက်ကျင်းပနေပါတယ်မြန်မာနိုင်ငံမှာစစ်မှုမထမ်းမနေရဥပဒေကျင့်သုံးမယ်ဆိုတဲ့ညင်ညာချက်ထွက်လာခဲ့တဲ့နောက်မှာရန်ကုန်ထိုင်းတန်ရုံမှာဗီဇာလာပြီးရှောက်သူဟာ9000ကျော်သွားပြီလို့ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနကပြောကြားဘန်ကောက်ပို့စ်မှာဖော်ပြပါတယ်။အွန်လိုင်းကနေရှောက်ထားဖို့အတွက်တန်းစီရတဲ့လက်မှတ်ရေးအတွက်ကိုအခုခါမှနှစ်ဆတိုးပြီးတနေ့ကိုအယောက်800အတွက်ချထားပေးနေရကြောင်းနဲ့တက်မှတ်ဥယေဟာမတ်လ1ရက်နေ့ထိပြည့်နေပြီဖြစ်ပေမဲ့ရှောက်လာတင်သူတွေဆက်တိုးလာဖို့ရှိတယ်လို့တန်ရုံပြောခွင့်ရကန်ချနာပါတာရာချုပ်ကစက်တပရီနေမှာပြောပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေကြားသဘောတူညီချက်အရမြန်မာနိုင်ငံသားတွေဟာဗီဇာမပါဘဲထိုင်းနိုင်ငံဝင်ခွင့်ရှိနေပေမဲ့၁၄ရက်အထိပဲနေခွင့်ရှိတယ်လို့ပြောပါတယ်။စစ်မှုမထမ်းမနေရဥပဒေကိုဧပြီမှာစတင်ကျင့်သုံးမယ်လို့မြန်မာစစ်ကောင်စီကြေညာချက်ထွက်လာခြင်းကစပြီးမြန်မာနိုင်ငံသားထောင်ပေါင်းများစွာထိုင်းဘက်ထွက်သွားနေတာလည်းဖြစ်ပါတယ်။ဒီဥပဒေရဲ့အသက်18နှစ်ကနေ35နှစ်ကြားယောက်ျားလေးတွေနဲ့အသက်18နှစ်ကနေ28ကြားအမျိုးသမီးတွေဟာအနည်းဆုံး2နှစ်စစ်မှုထမ်းရမှာပါ။ဗီဇာလာပြီးလျှောက်သူတို့လာရဟာဒီစစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းလာတာကြောင့်ဟုတ်မဟုတ်တော့တိတိချာချာမသိဘူးလို့လည်းတန်ယုံပြောခွင့်ရကပြောပါတယ်တရုတ်နိုင်ငံရဲ့အဖို့တန်ယရနာဖြစ်နေတတ်မှတ်ထားတဲ့ပန်ဒန်ဝက်ဝန်တွေကိုနိုင်ငံတကာကပူးပေါင်းပြီးဝိုင်းဝန်းထိန်းသိမ်းဖို့အတွက်လှုပ်ဆောင်လာတာနှစ်ပေါင်း30ရှိနေပါပြီဒီကနေ့လည်းနောက်ထပ်တတုတ်ထပ်ပြီးပေးဖို့မယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရမော်နင်းကစက်တပရီနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီပန်ဒန်လေးတွေဟာတရုတ်ရဲ့အဖို့တန်ယရနာလေးတွေဖြစ်ပြီးသူတို့ကိုကဘာတလွားကချစ်ခင်ကြကြောင်းနဲ့သူတို့ကိုထိမ့်သိမ့်စောင့်ရှောက်ရမှာကဘာတလွားကပူပေါင်းပါဝင်နေတာဖြစ်ပြီးတော့အခုဆိုနိုင်ငံပေါင်း20မှာသူတို့ကိုစောင့်ရှောက်တဲ့နေရာ26ခုရှိနေပြီလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကပြောပါတယ်တရုတ်တောရိုင်းသတ္တဝါစောင့်ရှောက်ရေးအဖွဲ့ CWCA ဟာ Washington DC တရိတ်ဆိုင်ရုံနဲ့လက်တွဲဆောင်ရွက်နေတာဖြစ်ပြီးအခု American ပြည်ထောင်စုကိုပန်ဒန်တွေထပ်ပြီးပို့ပေးဖို့အတွက်စီစဉ်နေပါပြီဒီလိုလှုပ်ဆောင်မှုကလည်းအင်အားကြီးနှစ်နိုင်ငံကြားတန်တမန်ဆက်ဆံရေးတိုးတက်ကြောင်းပြသလိုက်တာပါတရုတ်ကသူ့ရဲ့ပန်ဒန်လေးတွေကိုငှောင်းမွေးဖို့အတွက်နိုင်ငံအများအပြားကိုပို့လွှတ်နေတာဖြစ်ပြီးအခုလိုအမေရိကန်ကိုပေးဖို့ရတာခက်တဲ့အမေရိကန်တရုတ်ကြားပန်ဒါပို့လွှတ်ပြီးအရှင်ပြေကြောင်းပြသတာလို့ရှုံ့ပြန်ကြပါတယ်ပန်ဒါတွေကိုအမေရိကန်နိုင်ငံ Washington DC တရိတ်ဆိုင်ရုံဩစတြီးယားက Vienna တရိတ်ဆိုင်ရုံတွေကိုပေးဖို့မှာဖြစ်ပြီးပူးပေါင်းဆောင်ရွက်မှုတွေနောက်တစ်ချက်ထပ်လုပ်မှာဖြစ်တယ်လို့အခြားနိုင်ငံတွေကတရိတ်ဆိုင်ရုံအများပြားနဲ့လဲသဘောတူစာချုပ်တွေချုပ်ဆိုဖို့လှုပ်ဆောင်နေပါတယ်ဆန်ဖရန်စစ္စကိုမြို့အပေါ်ဝင်အမေရိကန်ပြည်ထောင်စုမြို့ကြီးတွေမှာ AT&T ကုမ္ပဏီကဝန်ဆောင်မှုပေးနေတဲ့လက်ကမ်းဖုန်းတွေမှာချက်စပရင်းနေအစောပိုင်းကဖုန်းခေါ်လို့မရတာစာသားနဲ့အကြောင်းကြားလို့မရတာတွေနဲ့ကြုံခဲ့ကြပါတယ်အမေရိကန်ရှေ့ပိုင်းဒေသဆန်တော်ချင်းမနေ့9နှစ်ဝန်းကျင်လောက်မှာအခုလိုအနှောက်အယှက်ကျုံ့မှုပေါင်း5000ဖြစ်ပွားခဲ့တာတွေ့ရတယ်လို့website ဆာမျက်နှာတွေကိုစောင့်ကြည့်နေတဲ့ downdetector.com မှာဖော်ပြထားပါတယ် AT&T တင်မကပဲနဲ့ Verizon T-Mobile နဲ့ US Cellular ဝန်ဆောင်မှုတွေမှာလည်းအနှောက်အယှက်နဲ့ကျုံရတယ်လို့ပြောပါတယ် T-Mobile ကုမ္ပဏီကတော့သူတို့ရဲ့ကွန်ရက်ဟာပုံမှန်အတိုင်းလဲပတ်ခဲ့တာဖြစ်ပြီးအနှောက်အယှက်တစ်စုံတရာမကျုံရဘူးလို့ပြောပါတယ် AT&T ကတော့သူ့ကိုမေးမြန်းချက်တွေအတွက်တစ်စုံတရာတုံ့ပြန်ပြောဆိုတာကိုတိမရှိသေးပါဘူးအခုလိုလက်ကင်ဖုန်းအနှောက်အယှက်ကျုံရတဲ့အတွက်အရေးပေါ် 911 နံပါတ်ကိုဆက်တယ်လို့မရဘဲဖြစ်ခဲ့ရကြောင်း San Francisco မိသားဌာနကအရင်က Twitter စာမျက်နှာဖြစ်တဲ့ X Media မှာရေးပါတယ
်မြန်မာပြည်ရဲ့တောက်ကြနေမယ့်ခင်ထိတ်တန်းရောက်သတင်းတွေကိုဒေါ်ခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ဗျာ VOA နဲ့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်အထက်မှာပဲဓာတ်ရိုက်လာရောက်ရှူစားနေပါတယ်။အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးဂါဇာအရေးနဲ့ပတ်သက်ပြီးတော့တင်ပြခြင်းပါတယ်။ Israel Hamas ပြည်ပကကိုစန့်ကျင်ကြသူတွေဟာ American ပြည်အောင်စုကလမ်းမကြီးတွေပေါ်မှာထွက်ပြီးဆန္ဒပြကြပါတယ်။တချို့ကတော့ဒီဆန္ဒပြပွဲတွေကသမရဂျိုးဘိုင်တန်ရဲ့မဲဆွေစီယုံနဲ့ပုံရိပ်ကိုထိခိုက်စေပါတယ်။ VOA အင်ဗျူရောသတင်းတောက်အန်ဒီတာဖာဝဲကဘယ်လိုသုံးသပ်ထားပါသလဲ။ဒီသတင်းဆောင်မကို New Hampshire ပြည်နယ်နာရှွာမြို့က Caroline Press ဆူတီနဲ့ Washington DC က Percy Widagu Sura တို့ပါဝင်အားဖြည့်ထားပါတယ်။ကိုငင်းညာရေးစူးစီးတင်ဆက်ထားပါတယ
်။ဂါဇာကမ်းမြောင်ကပြည်ပခစစ်ပွဲမိစမိဘကမဆလုံမရတဲ့ရေတွက်တစ်ခုရှိတဲ့အမေရိကန်မဲဆန္ဒရှင်တွေစီကူးဆက်တောက်လောင်နေပါတယ်။ဒါကသမ္မတဂျိုးဘိုင်ဒန်တကြောပြန်ရွေးကောက်ခံဖို့ဂျိုးပန်းချက်ကိုအပူမီးသက်ရောက်လို့နေပါတယ်။လူတွေဆန္ဒထုတ်ဖော်ပြသနေတာကကိုဝင်ဖြတ်ချခွင့်အတွက်ဆန္ဒဖော်ထုတ်ပွဲတစ်ခုလို့ထင်စရာပါ။တကယ်တော့ဒါကဇန်နဝါရီ23ရက်နေ့တုန်းကသမ္မတဘိုင်ဒန်မိန့်ခွန်းပြောနေတုန်းမှာအစ္စရေးရဲ့စစ်စင်ရေးတွေပေါ်အမေရိကန်စိုးရကထောက်ခံပေးနေတာကိုစိတ်ဆိုးဒေါသထွက်နေတဲ့လူအုပ်ကဝင်ရောက်ဆန္ဒပြခဲ့ကြတာပါသူတို့ကသမရကိုမချေနှက်ချောင်းထုတ်ဖော်ပြသခဲ့ကြပါတယ်ဒီဆန္ဒပြပွဲကို Dying in for Humanity လို့ခေါ်တဲ့အဖွဲ့တစ်ခုကစီစဉ်ခဲ့တာပါအင်အား900လောက်ရှိတဲ့ဒီအဖွဲ့ဟာဆန္ဒပြပွဲပေါင်း100နီးပါးလောက်ပြုလုပ်ခဲ့ပြီးပါပြီသူတို့ကသမရဘိုင်ဒန်တက်ရောက်တဲ့ပွဲတွေတွတ်တော်အဆောင်နဲ့အုတ်ချွေအဖွဲ့ဝင်တွေရဲ့နေအပြင်ဘက်နဲ့ Washington DC ကဇန်နဝါရီလတည်းပြတ်သားတဲ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့ကြပါတယ်ဟာဆာမီဘမာဒါကတော့ Dining for Humanity အဖွဲ့အတွက်ဦးဆောင်စီစဉ်သူတူဖြစ်ပါတယ
် We're seeing a shift in the tide in the United States with
ဘိုင်ဒန်ကိုလုံးဝဆန့်ကျင်လာတဲ့ဒီရည်စည်းကြောင်းအပြောင်းလဲကို American ပြည်အောင်စုမှကျွန်တော်တို့တွေ့မြင်နေရပြီဂါဇာမှာဖြစ်ပျက်နေတဲ့မတရားမှုတွေနဲ့ရဲဆက်ကြမ်းကြုတ်မှုတွေကိုရပ်တန့်မှုပြောနေတဲ့ Arab American ရဲ့အသံကိုအဆက်မပြတ်လစ်လျူရှုနေမယ်ဆိုရင် Arab American အတိုင်းဝိုင်းရဲ့မဲကိုရမှာမဟုတ်ဘူးလို့ကျွန်တော်တို့ထုတ်ဖော်ပြောဆိုနေတာပါ
ငင်းငင်းချမ်းချမ်းနဲ့ဆန္ဒပြတာကိုသမရအနေနဲ့ထောက်ခံကြောင်းဆန္ဒပြခံပြီးနောက်ရက်မှာပဲအိမ်ဘီတော်ကပြောပါတယ်မြို့သားလူမျိုးရေးကောင်စီပြောခွင့်ရဂျွန်ကာဗီကဂါဇာမှာအရသားတွေထိခိုက်မှုနေအောင်အစ္စရေးကိုဆက်လက်တောင်းဆိုသွားမယ်လို့ပြောပါတယ
်သမရဘိုင်ဒန်အနေနဲ့အစ္စရေးဟာသူတို့ကိုသူတို့ဆက်လက်ခုခံပိုင်ခွင့်နဲ့ကာကွယ်နိုင်စွမ်းရှိဖို့အရေးကြီးတယ်လို့ယုံကြည်ပါတယ်ဟာမတ်စ်ရဲ့ချင်းချောက်မှုကရှိနေစေဆိုတာထင်ရှားပါတယ်ဒါပေမဲ့လည်းဒါကအရသားတွေထိခိုက်သေးဆုံးမှုအနည်းဆုံးဖြစ်အောင်နဲ့အကူအညီတွေပေးနိုင်ဖို့ကိုအစ္စရေးဘက်ကအထူးဂရုပြုဖို့ထပ်မံတိုက်တွန်းနေတာကိုရပ်တန့်သွားမှာမဟုတ်ပါဘူ
းဒီအခြေအနေကဘိုင်ဒန်အတွက်ခက်ခဲတဲ့အနေအထားနဲ့ရင်ဆိုင်နေရတယ်လို့နိုင်ငံရေးလှစ်လာသူတွေကသုံးသပ်ကြပါတယ်ဝါရှင်တန်အခြေစိုက်သုတေသနအဖွဲ့တစ်ခုဖြစ်တဲ့ American Enterprise Institute ရဲ့ဂုဏ်သုဆောင်အကြီးတန်းသုတေသီ Norm Ornstein ကတော့ဂါဇာရေးကဘိုင်ဒန်အတွက်နိုင်ငံရေးပြဿနာဆိုတာသိချပါပဲလို့ပြောပါတယ
် There's no doubt that the situation in Gaza is a political problem for Biden.If you step back and look
Gaza ကမ်းမြောင်အခြေအနေဟာ Biden အတွက်နိုင်ငံရေးပြဿနာတစ်ခုဖြစ်တယ်ဆိုတာတန်တရားမရှိပါဘူး။ခင်ဗျားဒီသေးချာချာစဉ်းစားပြီးတော့ဓမ္မဒေသချာချာကြည့်မယ်ဆိုရင် Biden ဟာဒီပြဿနာကိုသမရတယောက်လုံနိုင်သမျှပေါင်တဲ့ကလေမာပါနဆောင်နဲ့ကင်တွေဖြည့်ရှင်းဖို့ကြိုးစားခဲ့ပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ကိုအနီးကပ်ဆက်ဆံပေးရင် Gaza မှာအဆိုးဆုံးအခြေအနေတချို့ကိုရှောင်ရှားနိုင်မယ်လို့သူအစိုးပိုင်းကတည်းကနားလည်ခဲ့ပါတယ်။ဒါပေမဲ့အခုတော့သူဟာနေတန်ယာဟုနဲ့ခွဲမရတော့တဲ့အထိအစ္စရေးပေါ်မှာအယံကိုနှီးဆက်သွားခဲ့ပါပြီ။ဒီကနဦးရည်တီချက်ကအာရဗ်အမေရိကန်မဲဆန္ဒရှင်တွေသာမကဘဲနဲ့တိုးတက်တဲ့အတွေးခေါ်ရှိတဲ့လူငယ်မဲဆန္ဒရှင်တွေနဲ့ပါဝေးကွာသွားစီပြီးတော့အမှန်တကယ်လက်တွေ့မှာသူ့အတွက်ပိုပြီးတော့စိုးသွားစေနိုင်ပါတယ်။ဘာကြောင့်လဲဆိုတော့သူ့အနေနဲ့နေတန်ယာဟုနဲ့လမ်းခွဲဖို့ကြိုးစားခဲ့ရင်လေသူ့ကိုအဓိကထောက်ခံနေကြတဲ့အစ္စရေးလိုလားသူတွေကမကြည်မနက်ဖြစ်လာနိုင်လို့ပါ။
နိုင်ငံကြီးမူဝါဒတွေကအမေရိကန်ရွေးကောက်ပွဲတွေကိုအတိအကထိကြောင်းတာမျိုးဖြစ်လို့မရှိပေမဲ့ပြိုင်ဆိုင်မှုပြင်းထန်လာတဲ့အခြေအနေမျိုးမှာဆိုရင်တော့ခြားနားမှုဖြစ်စေနိုင်တယ်လို့နိုင်ငံရေးလှစ်လာသူတွေကသုံးသပ်ကြပါတယ်။ပါတီတင်းသမ္မတလောင်းရွေးပွဲတွေမှာတော့ဇန်နဝါရီ23ရက်နေ့က New Hampshire ပြည်နယ်မှာသမ္မတဂျိုးဘိုင်ဒန်ရောပြိုင်ဘက်ဖြစ်တဲ့သမ္မတဟောင်းဒေါ်နယ်ထရမ့်မှာသူ့ရဲ့ပါတီအသီးသီးမှအနိုင်ရခဲ့ကြပါတယ်။အဲ့ဒီပြည်နယ်မှာနေထိုင်သူတူဖြစ်တဲ့ ISIS Gear ဆိုတဲ့လူငယ်တစ်ယောက်ကတော့သူ့အနေနဲ့ဘသူ့ကိုမဲပေးမယ်ဆိုတာမဆုံးဖြတ်သေးပေမဲ့ လာမယ့်ရွေးကောက်ပွဲမှာသူမဲပေးမဲ့ဆုတ်ဖြတ်ချက်ကတော့တခုတည်းသောအကြောင်းကြောင်းလို့ပြောပါတယ
် biggest thing I'm voting for this this election season is foreign policy
ဒီရွေးကောက်ပွဲမှာမဲပေးရတဲ့အကြီးမားဆုံးအကြောင်းရင်းကတော့နိုင်ငံခြားရေးမူဝါဒပါပြပစစ်ပွဲတွေကနေရုံးထွက်ပြီးစစ်အသုံးစရိတ်ကိုရှော့ချကာအမေရိကန်တပ်ဖွဲ့ဝင်တွေကိုအိမ်ပြန်လာခိုင်းတာထပ်ပြီးတော့တပ်ဖွဲ့တွေမစေလွတ်တာတွေလုပ်ဖို့ကကျွန်တော်တို့အတွက်တော့တကယ်ကိုအရေးကြီးပါတယ
်ဂါဇာကမ်းမြောင်အကြက်တက်ကိုဖြစ်ရှင်းရမှာထရန့်ရဲ့လုပ်ငန်းစဉ်စဉ်စားထက်ချက်ကတော့ရှင်းရှင်းလင်းမသိရသေးပါဘူးသူသမရတာဝန်ယူတုန်းကတော့လူတွေအပြင်းထန်ဝေဖန်ခံရတဲ့မွတ်စလင်ရွှေပြောင်းနေထိုင်သူတွေပေါ်တာမစ်ချက်လုပ်ခဲ့ဘူးပါတယ်ထရန့်ရဲ့မဲဆွယ်စီယုံရေးအဖွဲ့ကိုဂါဇာရေးနဲ့ပတ်သက်ပြီး VOA ကအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့မတုံ့ပြန်ခဲ့ပါဘူးမွတ်စလင်တက်ကြွာလှုပ်ရှားသူတွေအတွက်တော့ဒါဟာပြင်းထန်တဲ့ရွေးချယ်မှုတစ်ခုပါကနေဒါနိုင်ငံသားဟာဆမ်အက်ဗဒူဆလမ်ကတော့အမေရိကန်မွတ်စလင်မဲဆန္ဒရှင်တွေရဲ့ဘိုင်ဒန်ကိုဆွတ်ခွာကြ Abandon Biden ဆိုတဲ့လှုပ်ရှားမှုကိုပူတွဲတည်ထောင်သူတူဖြစ်ပြီးမင်းနီဆိုတာပြည်နယ်မှာအခြေစိုက်ပါ
တယ် Mr. Trump prevented our friends and colleagues
Mr. Trump ကကျွန်တော်တို့ရဲ့မိတ်ဆွေတငယ်ချင်းတွေလှုပ်ဖို့ကိုင်းပွဲတွေနဲ့မိသားစုတွေကိုအမေရိကန်ပြည်ဝင်ခွင့်မရအောင်တားမြစ်ခဲ့တဲ့သူပါဒါပေမဲ့မစ္စတာဘိုင်ဒန်ကသူတို့ကိုတတ်ခဲ့သူပါ Republican Party လက်အောက်မှာ၄နှစ်တာနေရတာကဂါဇာမှာခံစားရတဲ့တနေ့တာနဲ့ရှင်းလို့မရပါဘူးဒါကိုအနစ်နာခံပေးဆက်ရမယ်ဆိုတဲ့အငင်းခုံပြောဆိုဆွေးနွေးတာတွေကျွန်တော်တို့အတိုင်းဝန်းကြားမှာပေါ်ပေါက်လာနေပါတယ
်လက်ရှိအခြေအနေက American Mason Nation တွေအတွက်တော့ဒီမှာဘာတွေဖြစ်ဖြစ်နေသလဲဆိုတာနဲ့ပတ်သက်ပြီးသူတို့ရဲ့ခံစားချက်တွေကိုထုတ်ဖော်ပြသဖို့ရာလက်နက်ခရီးရာနှစ်ခုကိုတက်ဆင်ပေးလိုက်ပါတယ်ဒါကတော့သူတို့ရဲ့အတန်နဲ့လာမယ့်နိုဝင်ဘာမှာထုတ်ဖော်ပြသကြမယ်သူတို့ရဲ့စန္ဒမဲပြားတွေပဲဖြစ်ပါတယ
်ကိုငင်းငင်းကြီးပြောပြသွားတာပါခင်ဗျာအခုတခါတော့ဒီစီရေးပိဋိပက္ခတွေကြာကလေးငယ်တွေလုံခြုံဘေးကင်းမှုအသိပညာပေးတဲ့ကိစ္စတင်ပြခြင်းပါတယ်ယူကရိန်းစစ်ပွဲနှစ်နှစ်ရှိလာချိန်မှာကလေးငယ်တွေဘေးကင်းလုံခြုံအောင်ကြိုတင်ကာကွယ်နိုင်မဲ့နည်းလမ်းတွေကိုယူကရိန်းကဒီမူဂျိုကနေစပြီးတော့စာသင်ကျောင်းတွေမှာအသိပညာပေးသင်တန်းတွေလှုပ်ဆောင်လာပါတယ်ဘုံခုကျင်းနေအကြောင်းဒီရှေးဦးတူနာပြုနီးတွေစတဲ့သင်တန်းတွေပေးတာပါသတင်းတော့လက်ရှာဘတ်ကလက်ယူကရိန်းမြို့တော်ကီဖ်ကနေပေးပို့တဲ့သတင်းနဲ့နှိုင်းရှင်ပြီးမြန်မာနိုင်ငံကစစ်ပေးဆောင်ကလေးငယ်တွေဘလောက်ထိအသိပညာရှိနေပါသလဲမက်ခင်ဖြူတွေစူးစီးတင်ပြထားပါတယ်ဗျာ
စစ်ဖြစ်နေတဲ့ယူကရိန်းနိုင်ငံမှာမူဂျိုကလေးငယ်တွေဟာကျောင်းစာနဲ့အတူဘဝသင်ခန်းစာတစ်တူကိုပါတိုးချဲ့သင်ကြားလာကြပါတယ်ဒါကစွန့်ပစ်ထားတဲ့အိမ်ဒီငါအနေနဲ့ရှိနိုင်တယ်။ဘာကြောင့်လဲဆိုရင်လက်ပြပုံရှိနေတဲ့အကြောင်းဖြစ်တယ်လို့ကလင်းငယ်ရီနားလည်နိုင်မဲ့ဘာသာရက်နဲ့မူဂျိုဆီယာမကရှင်းပြပေးနေတာပါ။ ERP မြို့မှာအသက်3နှစ်နဲ့4နှစ်ကြားမူဂျိုကလင်းငယ်ရီကိုဘေးကင်းလုံခြုံရေးဆိုင်ရာအထူးတင်ကြားမှုတွေအပတ်စဉ်သင်ပေးနေတာပါ။မူဂျိုဆီယာမ Svetlana Kravetska အခုလိုပြောပါရယ်။
Якщо бачить небезпечний предмет, який лежить на
Мідіо мая вотру таку дві блу очіні мю ма бе фіфі кау макай ні сі бу пьо пя баре. Аю таку тажалун талун суй наў ма дага анніє шіє дє май фіні най нэ сура мю шин пя баре.
Russia га Ukraine гу чу чо тай кай дє сит пве са тен бі ро ла бай дє 2022 кун нь масла а со бай ма бе. Япе мю гу Russia тэ фве ри га тэ ю кэ бі наў бай мю га ні бян лэ сок хва дє чэй ма лэ мє мю май ри чаун кэ баре.ဒီလိုချင်းနေရီကြောင့်ပဲအခုချိန်မှာယူကရိန်းကလင်းငယ်တွေဟာသူတို့နေစဉ်ရင်ဆိုင်နေရတဲ့စစ်ဘေးအန္တရာယ်တွေအကြောင်းကိုသင်ခန်းစာတစ်ခုအဖြစ်နဲ့သင်နေရတာပ
ါ Ну тут шокована всередині
ကလင်းငယ်တွေကိုသင်ပြပေးရတာမလွယ်ကူပါဘူးဒါပေမဲ့ကျမတို့ရအောင်သင်ပေးရမှာပါမြေမြုံမိုင်းလက်ပစ်ဘုံးနဲ့ပောက်ကွဲစီတဲ့ပစ္စည်းတွေအကြောင်းကိုစာအုပ်တွေဂိမ်းတွေစက္ကထာတွေနဲ့နီးမျိုးစုံသုံးပြီးတော့ရှင်းပြပါတယ်
ကလင်းငယ်များဆိုင်ရာကုလသမဂ္ဂရန်ပုံငွေအဖွဲ့ UNICEF ကလည်းနိုင်ငံတော်ကမူချိုနဲ့မူလာတန်းကလင်းငယ်တွေအတွက်ဘေးကင်းလုံခြုံရေးဆိုင်ရာပညာပေးအထောက်အကူပစ္စည်းတွေကူညီပေးပါတယ် UNICEF ရဲ့ Ukraine Chani ဆက်သွယ်ရေးတာဝန်ခံ Damian Rents ကအခုလိုပြောပါတယ
် They use Ukrainian environments to show the children where such objects may
be. လက်ရှိ Ukraine ချင်းတွေမှာပောက်ကွဲစီနိုင်တဲ့ပစ္စည်းတွေဘယ်လိုနေရာတွေမှာရှိနိုင်လဲတကယ်လို့အဲ့ဒီလိုအရာဝတ္ထုတချို့ကိုတွေ့ခဲ့ရင်ဘယ်ဖုန်းနံပါတ်ကိုခေါ်တဲ့နဲ့ဘာလို့တဲ့နဲ့ဆိုတာတွေကိုကလင်းငယ်တွေကိုရှင်းပြပါတယ်တလုံးမှာကနိုင်ငံရဲ့နေမီ30ရာခိုင်နှုန်းလောက်မှာမြေမြုံမိုင်းတွေရှိနေတာပေါ့
တန်တရားဖြစ်စရာပစ္စည်းတစ်ခုခုတွေ့ရင်ဖုန်းခေါ်ဖို့အပြင်ရှေးဦးသူနာပြည်စုနီးကိုလည်းခေးမြို့ကချောင်းနေမှာတင်ပေးပါတယ်ခလီငယ်တွေဟာဘာမှမသိနားမလဲပဲကြီးပြင်းလာကြရတာမို့သူတို့အနေနဲ့အခုလိုအခြေအနေတွေကိုပိုမိုသတိပြုယူဆိုင်ဖို့လိုအပ်တယ်လို့ကျောင်းဆရာမလူတမီလာဂေဗီယက်ကလည်းပြောပါတယ်
ဘတ်ချ်စကူလေဒီတဲ့ တခါလေမှာကလေးငယ်တွေဝမ်းနေပြီးတိတ်ဆိတ်နေတာမျိုးတွေ့ဘူးပါတယ်အဲ့လိုအခါမျိုးမှာကျမတို့သူတို့အနားမှာရှိပေးရပါမယ်တချိန်တည်းမှာလည်းလက်ရှိစစ်ပွဲအခြေအနေတွေကိုသူတို့နားလည်အောင်ပညာပေးအစီအစဉ်တွေမပြတ်လုပ်နေရပါမယ်
စစ်တပ်အာဏာသိမ်းမှုနောက်ပိုင်းလက်နက်ကိုင်ပြပခါရီပြင်းထန်လာတဲ့မြန်မာနိုင်ငံမှာရောစစ်ပွဲတွေကြားရှင်သန်နေရတဲ့ကလေးငယ်တွေအတွက်ကြိုတင်ကာကွယ်နိုင်မယ့်နည်းလမ်းတွေအသိပညာပေးတာတွေရှိနေပါပြီလားကီနီလူခွင့်ရေးအဖွဲ့တည်ထောင်သူကိုညာကတော့အခုနောက်ပိုင်းကီနီဒေသကစာတင်ကျောင်းတွေမှာဒီလိုအသိပညာပေးတာအပါအဝင်ကလေးငယ်တွေနဲ့အရက်သားပြည်သူတွေကိုကာကွယ်ပေးနိုင်ဖို့နည်းလမ်းတွေစတင်လှုပ်ဆောင်လာတာရှိပေမဲ့လို့လည်းထိရောက်ဖို့မှာကတော့လူအချက်တွေနဲ့အခက်အခဲတွေရှိနေသေးတယ်လို့ပြောပါတယ်
civilian protection နဲ့ပတ်သက်ပြီးတော့မှပွင့်လင်းပြောရင်အခုနှစ်ပိုင်းမှာပဲပိုလှုပ်ဖြစ်နိုင်တာပေါ့နော် IC ကလည်းထွက်ပေါ်လာပြီးနောက်ပိုင်းမှာဟိုနည်းနည်းပါလှုပ်တာတွေရှိတော့ပေါ့နော်ဒါပေမဲ့တိဖို့အတွက်ကဒီ civilian protection ဆိုတဲ့ council အောက်မှာကကျွန်တော်ကအော်နိပညာကိစ္စတွေပါတယ်ငွေကြေးတုံးရမှာဟာတွေပါတော့ဗောနော်ဒီကတော့ချင်းတူတာကစတော့တင်တန်းဗောနော်စင်တချာဘယ်လိုမျိုးပြေးဘယ်လိုမျိုးဝတ်ကာစနောက်ပြီးတော့မာဒီအတံပေးရစနစ်ဗောဟော်န်ဟော်န်စနစ်ဗောနော်စီရန်စနစ်ဗောအဒီဟာကာစဝါကီတိုကီကာစဒီဟာကခဏပြနိပညာနဲ့တူဗောနော်ဟိုရှိတယ်နောက်ငွေကြေးကွန်ဆက်မှုအများလဲအဲ့တော့ဒီကတော့ချင်းတစ်ခုကိုစင်တတူမဆိုအနည်းဆုံးက23သိန်းကျတော့ဗောနော်ဆင်မအဲ့ဒီတော့ကျောင်းကကျွန်တော်ဆွမ်းမှာကကျောင်းကအလုံးပေါင်းကျွန်တော်400ကျော်ရှိတော့ဗောနော်အဲ့ဒီ amount ကလည်းကျွန်တော်တို့ဟိုဘယ် NGO ဘယ်နိုင်ငံဆိုရခမှာလည်းပေးနိုင်တာမဟုတ်ဗောနော်အဲ့တော့ကိုနီကိုဟာနဲ့ကိုတူးကြတဲ့ရှိတဲ့အရင်းမြစ်နဲ့တူးကြတဲ့အဲ့တော့စနစ်မှမှုကတော့စာတင်လို့မမီဘူးဗောနော်ကျွန်တော်တို့ကနိုင်ငံ Ukraine လို့မျိုးတော့ကိုရကီနီကိုမြန်မာနိုင်ငံတော့တိုင်းလို့တော့မရဘူးဗောနော်အဲ့ကြောင့်မို့ဟိုခက်ခဲကြီးတော့ရှိတော့ဗောနော်အော်မအဖေကျွန်တော်ပြည်နယ်ပြည်လုံးကနေလောက်ရတော့ဗောနော်ကျောင်းနေမှာတိပိတဲ့ပြည်လုံးရတယ်အဲ့ဒီတိပိတဲ့ပြည်လုံးကနေလောက်တဲ့ဆိုတာကလည်းဒီဟာကိုကျွန်တော်မြန်မာနိုင်ငံမှာတစ်ချိန်ကမှရှိခဲ့ပူတဲ့ဟာမဟုတ်ဘူးကိုနီကိုဟာနဲ့ပြန်နေပြီးတော့မှတိထွင်ကြံစားရရှိတဲ့နိုင်ငံတွေကလည်းတချို့ကကုညီနေတယ်ဆိုနည်းပညာနဲ့ပေါင်းစားလာတော့ရှိတော့ဗောဒါမဲ့ဒီစားတစ်ခုကတော့ကျောင်းတစ်ကျောင်းကိုကျွန်တော်ပုံမှန်လုပ်နေဖို့အတွက်ကကျွန်တော်ခဏပြောလို့ team လို့အားရပါတော့ဒီ team တွေကကြွားဖို့လာဖို့ဇေယျလို့အားတယ်ပြီးရင်ကျောင်းမှာတပါးတဲ့ team ပုံမှန် evacuation တူရစနစ်ဒီကိုထူထောင်ဖို့အတွက်ကလည်းဒါတော်တော်လေးပြောယူရသေးတယ်ပေါ့နော်အဲကြောင့်မို့ကျွန်တော်အတားချေအနေချေတော့ကိုယ်စီရှိချတာပေါ့နော
်ဘယ်နေရာမှာပဲဖြစ်ဖြစ်စစ်ပွဲတွေဖြစ်လာပြီဆိုရင်တော့စစ်ပွဲရဲ့ရိုက်ခတ်မှုတန်ကိုကလင်းငယ်တွေလည်းခံကြရပါတယ်လက်ရှိယူကရိန်းမှာစစ်ပွဲတွေကြောင့်ကလင်းငယ်9တန်းရာခိုင်နှုန်းအဖြစ်40ရာခိုင်နှုန်းလောက်လူကိုယ်တိုင်တိုက်ရိုက်ပညာသင်ကြားခွင့်မရကြသေးသလိုကလေးတန်းတန်းခွဲလောက်ကတော့စိတ်ကျန်းမာရေးပြဿနာတွေရင်ဆိုင်နေရပြီးတက်ကျွမ်းနေပညာရှင်တွေရဲ့ကုသမှုတွေလိုအပ်နေတယ်လို့ UNICEF အဖွဲ့က Jamie Rance ကပြောပါတယ်အလားတူမြန်မာနိုင်ငံမှာလည်းစောင်းပညာသင်ကြားဝင်မရတဲ့ကလေးငယ်တွေစစ်ပွဲတွေကြောင့်ထိရိုက်ဒဏ်ရာရတဲ့ကလေးငယ်တွေအများအပြားရှိနေတယ်လို့စောင့်ကြည့်လေ့လာသူတွေကပြောပါရယ်စနစ်တကျလေ့လာစရင်ပြည့်စုံနိုင်တဲ့အနေအထားမရှိတာကြောင့်အရေးအတွက်ကိုအတိအကျမပြောနိုင်ပေမဲ့စစ်ပွဲဖြစ်နေတဲ့နေရာတွေကကလေးငယ်တွေအများအပြားအခုလိုအခြေအနေတွေနဲ့ရင်ဆိုင်နေရတာဖြစ်ပါရယ်ရှင
်မက်ကင်ဘီတွေပြောပြသွားတာပါခင်ဗျာချီရတဲ့မိတ်ဆွေများအခုမြင်နေကြားနေရတာကတော့ VA American တန်ရဲ့တောက်ကြမနေခင်အစီအစဉ်တွေပဲဖြစ်ပါတယ်အခုတော့ထိုင်းနိုင်ငံရောက်မြန်မာလူသမားတွေအခြေအနေကိုလည်းကြည့်အောင်ပါထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့ရွှေပြောင်းလူသမားတွေဟာသူတို့ရဲ့ဝင်ငွေတွေကိုအများသောအဖြစ်အိမ်တွေကိုပြန်ပို့လို့ရှိပြီးဝင်ငွေရဲ့50ရာခိုင်နှုန်းလောက်ကိုပဲထိုင်းနိုင်ငံထဲမှာသုံးစွဲနေကြတာကြောင့်ထိုင်းနိုင်ငံမှာတနေ့အနေဆုံးလုခလဆာတိုးပေးလိုက်ရင်ဝင်ငွေများလာပေမဲ့ထိုင်းနိုင်ငံရဲ့စီးပွားရေးအပေါ်မှာတက်ရောက်မှုတချို့ပဲရှိလိမ့်မယ်လို့ထိုင်းစက်မှုအသင်းကြီးဖြစ်တဲ့ FDI ကပြောကြားပါတယ်။သတင်းပြည်စုံကိုတော့မန်းညွညိုလွင်ကသတင်းပေးပို့ပါတယ
်။ထိုင်းအစိုးရကနေတနည်းအနည်းဆုံးလိုအားကားကိုဘတ်400တိုးပေးဖို့ဒီနှစ်ထဲမှာလုပ်ခဲ့ရင်စီးပွားရေးလုပ်ငန်းတွေထိခိုက်သွားမယ်လို့ထိုင်းစက်မှုအသင်းကြီး FDI ကပြောလိုက်ပါတယ်။မြန်မာအစိုးရကိုဦးဆောင်ထားတဲ့ဖွဲ့တိုင်းပါတီကလာမယ့်2029မှာတနည်းအနေဆုံးလို့အားကားကိုဘတ်600အထိတိုးမြင့်သွားနိုင်ဖို့အခု2024ကစပြီးတနည်းအနေဆုံးလို့အားကားကိုဘတ်400အဖြစ်သတ်မှတ်နိုင်အောင်အဆိုပြုနေတာပါတနည်းအနည်းဆုံးလို့အားကားတိုးပေးလိုက်တာကြောင့်ဝင်ငွေများလာတဲ့ရွှေပြောင်းအလုပ်သမားတွေဟာသူတို့ရဲ့ဝင်ငွေတွေကိုအများအားဖြင့်အိမ်ကိုပဲပြန်ပို့ကြပြီးအသုံးစရိတ် 50 ရာခိုင်နှုန်းလောက်ကိုပဲထိုင်းနိုင်ငံထဲမှာသုံးကြတာကြောင့်ထိုင်းနိုင်ငံရဲ့စီးပွားရေးအပေါ်တက်ရောက်မှုတချို့ပဲရှိနိုင်တယ်လို့ FDI ကပြောပါတယ် မြန်မာရွှေပြောင်းလူ့သမားအများစုကတော့အင်ကိုပြန်ပို့ကြရတယ်ဆိုပေမဲ့ထိုင်းမှာတရားဝင်နေထိုင်လုပ်ကိုင်နိုင်ဖို့ကုန်ကြစရိတ်နေစဉ်စားဝတ်နေရစရိတ်တွေကလည်းရှိတဲ့အတွက်လစာကမလုံလောက်တဲ့အပြင်မြန်မာပြည်ကမိသားစုတွေစီလည်းအများကြီးပြန်ပို့နိုင်တာမဟုတ်ဘူးလို့ဆိုကြပါတယ်
အများကြီးတော့မပို့နိုင်ဘူးတလားဟိုတသိန်းနဲ့သိန်းပေါ့နော်အဲ့လောက်ပဲမြန်မာတော့မပို့နိုင်ဘူးပေါ့ကိုလည်းစားဖို့ရယ်အိမ်ဖို့ရယ်ပြီးတော့အခန်းခါရယ်ကုန်စရိတ်စေတတ်တာရောပတ်စာတော့မလောက်ဘူးမပုံတင်ဘယ်လိုပြောပတ်စပို့ဖို့ပေါ့နော်အဲ့လိုမျိုးကုန်တာများတာပေါ့အဲ့တော့လစာနဲ့နဲတယ်ဆိုတော့အစာအတောက်တွေလည်းဆေးကြီးတယ်ရေဖိုးမီးဖိုးတွေလည်းဆေးကြီးတယ်ပေါ့နော်ပြီးတော့အရန်ခက်ခဲတာပေါ့ပြီးတော့အဆင်မပြေဘူ
းမပေါ်နိုင်ပါဘူးစားဆိုင်ရတဲ့အခန်းခါတဲ့နဲစားတာကုန်တာပဲရွာမှာပို့ပြန်တဲ့ပတ်စံမလောက်ဘူးအခန်းခါရေခါมีค่าเดี๋ยวซีเต็ดเดไปซีเดี๋ยวอากงลงซีเต็ดเดตู้ไปรอจ้าเดแม่อคูรอเสมาตู้ไปเตโล
မနေ့ကတော့အလုတ်သမားအလုတ်ရှင်အစိုးရပါဝင်တဲ့သုံးဝင်ဆိုင်ကော်မတီဟာတနေ့ကိုနှစ်ဘက်ကနေ16ဘက်အထိဖြန်းမြနှစ်တသမ3ခွန်ရာဂိုင်နှုံလုံအားကတိုးပေးဖို့ညှိနှိုင်းသဘောတူခဲ့ပြီးဒီနှစ်ဇန်နဝါရီလကလေးကတိုးမြင့်ခဲ့ပါတယ်လက်ရှိဝန်ကြီးချုပ်ဆရတာထာဝရစင်ကတနေ့အနေဆုံးလောအားကတိုးပေးတာဟာအထူးသဖြင့်ထိုင်းနိုင်ငံတောင်ပိုင်းကအလို့သမားတွေအတွေ့သိမ့်နေနေတယ်လို့ယူဆပြီးလောအားကတိုးမြင့်တာကိုတနေ့မှတခါတည်းပို့ပြီးလှုပ်တင်တယ်လို့အကြံပြုပါတယ်ထိုင်းစစ်မှုအသင်းကြီး FDI ရဲ့ဒုဥက္ကဋ္ဌမွန်ထရီမဟာဘလော့ဘွန်ကတော့သုံးပွင့်ဆိုင်ကော်မတီရဲ့ဆုံးဖြတ်ချက်အတိုင်းလိုက်နာပြီးတနည်းအနေဆုံးလို့အာခါကိုမပြောင်းစေလိုဘူးလို့ပြောပါရယ်တနည်းအနေဆုံးလို့အာခါတွေထပ်ပြီးတိုးနေရင်အသေးစားနဲ့အလတ်စားလုပ်ငန်းအများစုကိုထိခိုက်နိုင်ပြီးအသေးစားလုပ်ငန်းတချို့ပိတ်လိုက်ရတာတွေဖြစ်သွားမယ်လို့လည်းသတိပေးခဲ့ပါရယ်ဒါအပြင်မြန်မာနိုင်ငံရဲ့စစ်မှုထမ်းဥပဒေကြောင့်ထိုင်းနိုင်ငံမှာအလုရှာဖို့ထွက်လာကြတဲ့တရားမဝင်အလုသမားတွေတိုးလာနိုင်တာကိုလည်း FDI ကစောင့်ကြည့်နေတယ်လို့ထိုင်းရဲ့စီးပွားရေးဟာခရီးသွားလုပ်ငန်းဗီဇာကင်းလွတ်ခွင့်နဲ့ဆက်ဆက်ပြီးနည်းနည်းတက်လာတာပဲရှိတယ်လို့ပြောပါရရှင်။ကျွန်မညညလွန်ပါ
။ VU American တန်ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်အကြောင်းအရာတွေကိုပေးပို့လို့တယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@vuanews.com ဖြစ်ပါတယ်။ Facebook Messenger မှာလည်းလှားရောက်ပြီးတော့ရေးသားနိုင်ပါလိမ့်ဗျာ။
ဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာနဲ့အစိုးရဌာနအကြီးအသေးရဲ့ဝက်ဆာမျက်နှာတွေနဲ့အီးမေးလ်စနစ်တွေကိုပြစ်မှတ်ထားပြီးတော့တရုတ်ရဲ့အွန်လိုင်းဆိုင်ဘာတိုက်ခိုက်မှုတွေကိုကာကွယ်နိုင်ခဲ့တယ်လို့ဖိလစ်ပိုင်အစိုးရကဖေဖော်ဝါရီလ5ရက်နေ့ကပြောပါတယ်။နောက်တစ်ရက်မှာပဲ Dutch ထောက်လိုင်းရေးအဖွဲ့ကထုတ်ဖော်ပြောကြားရမှာတော့တရုတ်အစိုးရခိုင်းထားတဲ့အွန်လိုင်းတရှိုတွေက2023မှာ Dutch စစ်ဖက်ဆိုင်ရာအွန်လိုင်းကွန်ရက်တွေကိုထိုးဖောက်ဝင်ရောက်နိုင်ခဲ့တယ်လို့ဆိုပါတယ်။ဒီလိုမျိုးတရုတ်ရဲ့ online ထောက်လှမ်းမှုနဲ့ပတ်သက်ပြီးတော့ Netherlands နိုင်ငံကဒါပထမအဆုံးအချိန်လူသိရှင်ကြားထုတ်ပြောတာပါ။ဒါကိုတုံ့ပြန်တဲ့အနေနဲ့ Philippines နဲ့ Netherlands နိုင်ငံတို့မှာရှိတဲ့တရုတ်တန်ယုံတွေကကြီးညာချက်တွေတပုံစံနဲ့ထုတ်ပြန်ပြီးတော့ဆွတ်ဆွဲချက်တွေကိုပယ်ချသွားပါတယ်။တရုတ်မျိုးပေါ်ကနေသို့မဟုတ်တရုတ်အဖွဲ့အစည်းအခြေခံအဆောက်အုံတွေကိုတုံ့ပြီး Cyber တိုက်ခိုက်မှုတွေနဲ့အခြားတရားမဝင်လုပ်ရက်တွေလုပ်ဖို့အတွက်ဘယ်နိုင်ငံဘယ်ပုဂ္ဂိုလ်တဦးတယောက်ကိုမှတရုတ်အစိုးရကခွင့်မပြုပါဘူးလို့ကြေညာချက်မှာပြောထားပါတယ်။ဒါအမှားကြီးပါ။တရုတ်ဟာကမ္ဘာတစ်လောမှာဆိုးရွားတဲ့ Cyber ဖောက်ထွင်းထောက်လှမ်းမှုတွေလှုံ့ဆော်တဲ့ရာဇဝင်မှတ်တမ်းနဲ့တကွာရှိပါတယ်။တိုက်ခိုက်မှုအများစုကတရုတ်အစိုးရလူတွေနဲ့ဆက်ဆက်နေတာပါ2021နှစ်လယ်ကစပြီးတော့အမေရိကန်ပြည်အစုကအရေးပါဆုံးအခြေခံအဆောက်အုံတွေကိုပြစ်မှတ်ထားတိုက်ခိုက်နေခဲ့တဲ့ Cyber ဖောက်ထွင်းမှုကွန်ရက် Vault Typhoon အဖွဲ့ဟာတရုတ်အစိုးရခိုင်းထားတဲ့အဖွဲ့ဆိုတာ2023မေလမှာ Microsoft ကသိရှိဖော်ထုတ်နိုင်ခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီး Anthony Blinken 2023ဇွန်လမှာတွားရောက်တဲ့ဘေဂျင်းမြို့ခီးစဉ်မတိုင်ခင်မှာပဲတရုတ်ရေးရာကိစ္စတွေကိုင်တွယ်ဆောင်ရွက်ရတဲ့အမေရိကန်အစိုးရဌာနတွေကအရာရှိတွေရဲ့အီးမေးလ်တွေကိုတရုတ်အစိုးရထောက်ပံ့ထားတဲ့တရုတ်အွန်လိုင်းဖောက်ထွင်းအဖွဲ့ Storm 0558ကဝင်ဖောက်ခဲ့ပါတယ်။
တရုတ်ကွန်မြူနစ်ပါတီရဲ့ cyber ထောက်လှမ်းရေးတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ဖော်ထုတ်သိရှိရတယ်။အစိုးရ cyber ဖောက်ထွင်းအဖွဲ့ကတော့ APT41 ဖြစ်ပြီးတော့သူတို့အဖွဲ့ဝင်တွေကမကြာခဏဆိုသလိုပဲတကူတော်လှုပ်ရှားသူတွေပုံစံမျိုးနဲ့လုပ်ကိုင်တတ်ကြပါတယ်။တရုတ်ဟာတခြားနိုင်ငံတွေရဲ့အရေးအကြီးဆုံးအခြေခံအဆောက်အုံတွေကိုအနှောက်အယှက်ဒါမှမဟုတ်အပြည့်အစုံကြီးတဲ့ cyber တိုက်ခိုက်မှုတွေလှုပ်ဆောင်ပြီးတော့ဤပညာကွန်ရက်တွေပေါ်မှာအကျိုးတင်နေရာယူထားဖို့ကြိုးစားတဲ့အနေနဲ့တရုတ်အစိုးရလို cyber ဖောက်ထွင်းဝိဇ္ဇာတွေနဲ့နှစ်ထည်နဲ့ချီပြီးတော့ online ပေါ်ကတိုက်ခိုက်မှုတွေလုပ်နေပါတယ်လို့ American, Canada, Britain, Australia နဲ့ New Zealand အစိုးရများ cyber လုံခြုံရေးနဲ့ထောက်လှမ်းရေးအဖွဲ့တွေကဖေဖော်ဝါရီလ9ရက်နေ့မှာပူရဲအကြံပြုချက်ထုတ်ပြန်ထားပါတယ်ရှင်
VOA ရဲ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။သိပ်မကြခင်မှာပဲအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရမြန်မာရေးသုံးသက်ချက်ကျမ်းမာရေးကဏ္ဍနဲ့ဒီတိုင်းသင်းလွှာအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ
။မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့မြန်မာပြည်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ3049 VOA ရဲ့ website Facebook YouTube စာမျက်နှာတို့ကပါဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ငံအတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဥဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာအစီအစဉ်တွေတင်ဆက်သွားဖို့ရှိတဲ့အထက်အရင်ဦးဆုံးကတော့ဒီဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်။အညာဒေသမှာပြည်သူ့ကာကွယ်တပ်သားတွေအများဆုံးရှိနေပါတယ်။အဲ့ဒီအဖွဲ့လေးတွေကွဲပြားနေတာကြောင့်မကြာခဏဆိုလိုအချင်းချင်းပြည်ပကတွေဖြစ်တာလည်းရှိပါတယ်။တော်လန်ရေးအတွက်စူးစိမှုကရေးပါပုံကိုဥအောင်ခင်ကရေးသားတင်ပြထားပါတယ်ဗျာ။
ရှင်စနစ်ဖြုတ်ချမဲ့ညွေဦးထွန်လိုင်းကြီးမှာအသက်ပေါ်ထွက်လာတဲ့လင်းတဲ့ခိုင်အင်အားစုတွေထဲမှာ PDF ကိုပြည်သူ့ကာကွယ်ရေးတပ်နဲ့ပကပခေါ်ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ဟာထင်ရှားပါတယ် PDF တပ်တွေကိုစစ်သားဦးရေလိုက်ဖွဲ့စည်းထားပြီး NUG နဲ့ချိတ်ဆက်ထားကြပေမဲ့ပကပတွေကတော့ဒေသအလိုက်မြန်မာအမည်ရောအင်္ဂလိပ်အမည်ရောတုံးကြပါတယ်အညာဒေသစကိုင်းနဲ့မကွေးတိုင်းမှာPDF နဲ့ပကပတာရှိပါတယ်ခင်ရမလုံလောက်မှုတနတ်မပြည့်စုံမှုစတဲ့ပြဿနာတွေအခုတည်းကရင်ဆိုင်နေကြရပြီမဲ့တိုက်ပွဲတွေမှာအောင်မြင်နေကြပါတယ်စကိုင်းနဲ့မကွေးတိုင်းမှာ PDF နဲ့ပကပအများဆုံးရှိပါတယ်လုံတနတ်ကင်ပြီးတိုက်ခိုက်သူတွေရှိနေတုံးပါပဲလင်းတဲ့ခင်ရဝယ်ယူဖို့အတွက်ရှိတဲ့ပစ္စည်းရောင်းချသူငွေချေးသူအလှူခံသူတွေများတဲ့ဒေသဖြစ်ပါတယ်အနာရှင်စနစ်တိုက်ပြရေးမှာရွေးချက်ချင်းတူပေမဲ့ကိုစားပြုမှုလက်နေအင်အားလူအင်အားကွာခြားတဲ့အပေါ်မှာအခြေပြုပြီးတော်လိုင်းရဲ့အဖွဲ့တွေအကြမ်းမှာပဋိပက္ခပစ်ကအပြန်လန်ဖန်စီတက်ပြတာတွေလည်းရှိလာပါလေပြည်သူလူထုဟာဘောင်းဝင်းရှိဝိတုမန္တမယကိုကြောက်ရမဲ့အခြေအနေမျိုးကိုတောင်တွေ့ကြုံနေရတယ်လို့ဆိုပါတယ်
ရရလက်နေနဲ့ဆက်အနာရှင်ကိုတော်လန်နေတာကြောင့်အညာဒေသမှာလက်နေကန်အဖွဲ့ပေါင်းထောင်တောင်းချီရှိနေတာဖြစ်ပါတယ်ပြည်သူထောက်ပံ့မှုနဲ့ရှင်သန်နေရတဲ့လက်နက်ကိုင်အဖွဲ့တွေဖြစ်တာကြောင့်စစ်ဘေးဒဏ်ခံရတဲ့ပြည်သူတွေဟာအရင်လောက်မထောက်ပံ့နိုင်တော့ပါဘူးဒီလိုထောက်ပံ့မှုနဲ့ပါလာတဲ့အခါမှာဒေါ်လာရင်းအဖွဲ့တွေဟာစစ်စင်ရေးလုပ်ဖို့အတွက်ရုန်းကန်နေရတယ်လို့လွန်ခဲ့တဲ့နှစ်စက်တင်ဘာ17ရက်နေ့ထုတ်မြေလတ်အတံမှာဖော်ပြပါတယ်ဒေါ်လာရင်းကာလကြာမြင့်လာတဲ့အခါဒေါ်လာရင်းတပ်ဖွဲ့တွေရဲ့ရေရှည်ရည်တည်ရေးကိုလည်းစဉ်းစားလာရပါတယ် ညာ ဒေသ မှာ လက်နက် ကင် အင် အား တောင် တင်း ဖို့ လိုပ မဲ့ တပ် ဖွဲ့ တွေ ပဋိပက္ခ ဖြစ် တဲ့ အခါ မှာ ဖြည့်ရှင်း နိုင် တဲ့ အာဏာ ပိုင် အဖွဲ့ မရှိ တာ က လည်း ပြဿနာ ဖြစ် ပါတယ် ဝက်လက် မြို့ နယ် မှာ တရား မျှတ ရေး နဲ့ အမှန် တရား သိရှိ ရေး အတွက် NUG ကို တောင်း ဆို တဲ့ ဆန္ဒ ပြပွဲ တွေ ဖြစ် ပွား ခဲ့ တာ ရှိ ပါတယ်
ဒေသခံကဝေးအပွဲနဲ့ PDF တပ်တွေအပြန်အလှန်ပြစ်ခတ်တာမျိုးကိုစကိုင်းနဲ့မကွေးမှာမကြာခဏကြားရကြုံရတယ်လို့မြေလက်အတန်ကဆိုပါတယ်ဒီလိုပြဿနာမျိုးကို NUG ကိုတန်ကြားပေမဲ့မြေပြင်မှာမရှိတဲ့အစိုးရအနေနဲ့ဖြေရှင်းမှုအလွန်ကက်ကဲနေပါတယ်ဒါကြောင့်မတရားမှုကိုလက်နက်ကင်ဖြေရှင်းမှုကိုလန်းကိုလျှောက်တဲ့အညာကတွန်လိုင်းသမားတို့ရာကိုကိစ္စကိုဖြေရှင်းရမယ်သဘောပြင့်နေပါတယ် အညာဒေသဟာအန်ယူဂျီမပေါ်ခင်ကတည်းကလက်နက်ကိုင်းလာတာမူအညာတွန်လိုင်းရေးသမားနဲ့အညာပြည်သူတွေကပဲကိုယ်ပြတနာကိုရှင်းရလိမ့်မယ်လို့မြေလအတန်ကဆိုပါတယ်တပ်ဖွဲ့တွေစူပေါင်းနိုင်ဖို့အလွန်အရေးကြီးနေပါပြီလွန်ခဲ့တဲ့နှစ်နှောင်းပိုင်းမှာတိုင်ရင်တပ်ဖွဲ့တွေမဟာမိတ်ဖွဲ့ပြီးစူးစီးဖို့ကြိုးစားလာကြတယ်လို့မြေလအတန်ကသုံးသပ်ပါတယ်
မြောင်းနဲ့ရေစကြိုမြို့နယ်ကလက်နက်ကင်တပ်ဖွဲ့တွေမဟာမိတ်ဖွဲ့လိုက်တာကိုထောက်ပြပါတယ်။ဘုန်းနဂါဦးဆောင်တဲ့မြမတော်ဝင်နဂါတပ်တော်ကလည်းဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကိုပူးပေါင်းပြီး BNRA ဗမာအမျိုးသားတော်လှန်ရေးတပ်မတော်ကိုတီထောင်လိုက်ကြောင်းစက်တင်ဘာလကကြေညာခဲ့ပါတယ်။တိုင်ရင်းဆက်ရှိရင်းကိုစုစည်းတီထောင်တာဖြစ်ပြီးဆက်လက်တိုးချဲ့သွားဖို့ရည်ရွယ်ကြောင်းလည်းသိရပါတယ် ကိုတူကိုတနီလန်းရပြီးစစ်ကောင်စီကိုတွန်းလှန်တိုက်ခတ်ရမှာဘူနဂါဟာထင်ရှားပါတယ်ဒေသတွင်းသွာလာလှုပ်ရှားမှုနဲ့ပတ်သက်ပြီးဘူနဂါတို့တပ်ဖွဲ့နဲ့ NUG လက်အောက်ခံ PDF တပ်တွေမကြာခဏပြဿနာဖြစ်ရတဲ့သတင်းတွေလည်းကြားနေရပါတယ်ရှေ့ခေတ်ဗမာတပ်မတော်ဖွဲ့စည်းပုံရဲ့အခြေခံဖြစ်တဲ့အိုးစားအဖွဲ့ကိုအတူယူပြီးအိုးစားဘက်စိတ်ဓာတ်နဲ့မတ်လ12ရက်နေ့အထိရန်ပုံငွေရှာနေပါတယ်
လက်နက်တပ်စင်မှုနဲ့ပတ်သက်ပြီးမကြေမနက်ဖြစ်နေတဲ့အန်ယူဂျီလက်အောက်ခံတိုင်ရင်းစစ်တေကခွဲထွက်မယ်လို့ချင်းချောက်ကြောင်းဘာမာဗီဂျီအဖွဲ့ဝင်မတ်ခင်ချင်းတေကဇန်နဝါရီလ26ရက်နေ့ကသတင်းပေးပို့ထားပါတယ်။ရင်းမာပင်ခရိုင်တိုင်ရင်းစစ်နယ်ပြည်သူဆက်ဆံရေးတာဝန်ခံနှိမ့်ရိတ်တွေကိုဆက်သွယ်မေးမြန်းထားတာပါပဲ။ စစ်တပ်အင်အားရဲ့၅ဘုံတဘုံလောက်သာရှိရတဲ့အတွက်မကျေမနပ်ဖြစ်နေကြတာပါ။အန်ယူဂျီဟာစစ်တိုက်ခြင်းတွေအားလုံးကိုလက်နက်တိုက်စင်ပေးနိုင်တဲ့အခြေအနေမရှိသေးပါဘူး။ပြည်သူလူထုစားဝတ်နေရေးကြက်တီလာတာဟာပြည်သူကာကွယ်ရေးတပ်ကိုပါချိတ်ခိုက်လာပါတယ်။အညာမှာလက်နက်ပွဲစားတွေမိုးလုံးပေါက်နေတယ်လို့ဆိုပါတယ်။ ပွဲစားတွေထဲမှာထောက်ပို့လုပ်နေသူပကပတွေလည်းပါဝင်ပါတယ်။တောင်ပိုင်းမှာသိန်းတရာပေးရတဲ့တနက်ကိုမြောက်ပိုင်းမှာသိန်းတရာပေးရပါတယ်။သုံးညီတောင်မဟာမိတ်ရဲ့စစ်စင်ရေးအောင်မြင်မှုတွေဟာအညာတော်လှန်ရေးသမားတွေအတွက်အားကျစရာဖြစ်နေပါတယ်။ဒါပေမဲ့သုံးညီတောင်မဟာမိတ်မှာပါဝင်နေသူတွေဟာစုစည်းမှုအားကောင်းပြီးစစ်ပွဲအတွေ့အကြုံရင့်တန်တာကိုလည်းသတိပြုဖို့လိုအပ်ပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်ခင်ဗျာအခုတော့ကျမ်းမာအေကန်နာပါဒီတစ်ပတ်မှာတော့မှတ်ဉဏ်ရော့ယောဂါဖြစ်လာရင်လက်ခံပြီးတော့ဒီစောစောစီကုသရေးကိုပြောပြထားပါတယ်အခုလိုမျိုးစောစောစီကုသနိုင်မှုကနေဘယ်လိုမျိုးအကျိုးကျေးဇူးတွေကိုရရှိနိုင်ပါသလဲဒီအကြောင်းအမေရိကန်နိုင်ငံအနောက်ဘက်ဂျန်ကယ်လီဖိုးနီးယားပြည်နယ်ကိုင်ဇာစင်တာကလျာထွေထွေဆေးရုံကြီးကအတူကုသမားတော်ကြ
โอเคทุกคนทุกบ้านเลยดรมิวเมียงครับเนี่ยฉันรู้ดิมันช้าขอแม่เนี่ยเยอะตั้งแต่เป็นเยอะกับพี่เต้แอนดี้เนี่ยเอาการวัยยี่แล้วที่การวัยเนี่ยจะกับพี่ลากันเลยจู่ที่ไหนบุบเนาะลักษณะที่สิ่งที่กูพิจารณาปัจจัยก็จะออกมาเสียทีเดียวก็เรื่องนักเรียนประกาศในวิโรตเขียนดีเยอะกับพี่ลาลากูแล้วมาคันเป็นพี่ลาในด้านด้วยปลุกเสียงพี่อาทิตย์นั้นเนี่ยกูจะพิจารณาจุดที่เป็นเสียงเรื่องกูที่กับพี่มามูลูน่ากูได้เล็กขนาดนั้นบุลูซ่าเซียนพี่อาทิตย์นั้นกันเองเซียนพี่อาบีบาลาเซีย
ย์ right ทั้งหมดยี่จีนมีจ้าสุรินเนี่ยเราจีนเราดีเซียร์รู้สิว่าเซียร์สุราเราดีอีวันมันยังอันนี้สุรามาเซียร์ตัวเต ဒီမညာရောတဲ့ဟာကိုနည်းအောင်ပေါ့နော်အခုထိန်းထားပြတဲ့စီးရည်မျိုးသူရှိနေပါပြီရှိနေပါပြီဆိုတော့ဒါမလို့ဒီဆရာမမတွေ့ပဲနဲ့အဲ့လိုမျိုးမသိကြအောင်ဆောင်ပြီးတော့သုံးဖို့လည်းလူနာမြင်ပြီးတော့လုံးဝစီးရည်မဆောက်ဘူးတခြားကုသမှုမခံနိုင်ဘူးဆိုရင်တော့မညာပြချပြချပို့ပြီးတော့မေးဖို့ပဲရှိပြီးတော့တိတ်မကြဘူးမတိတ်မကြတော့ဒီ3-5မိနစ်တွင်းမှာပဲတကယ်ကိုပြန်ပြင်ချင်တဲ့အဆင့်ရောက်သွားပြီဆိုရင်တော့အိမ်မှာတော့နေလို့မရတော့ပါဘူး။ဒါမှလို့ဒီရမ်းပြနေတဲ့အဆင့်ရောက်ပြီဆိုရင်တို့ကရေလည်းမချိုးဒီချိုးမှန်းလည်းမသိတော့ဘူး။စားလဲစားဖို့ရည်မရတော့ဘူး။အဲ့ဒါကြတော့မိသားစုကစားပြီးရေချိုးပေးရတာမျိုးဒီကိုတန့်ရှင်းလုပ်ပေးရတာမျိုးပြီးတော့စိတ်ပိုင်းဆိုင်ရာတန်ကြရည်မြင်လာတာမျိုးတို့ဒေါသအရင်ထွက်တာမျိုးဖြစ်လာတဲ့အခါကျတော့မိသားစုတော်တော်များများအိမ်မှာထားလို့မရတော့ပါဘူး။အဲ့ဒါကြရင်ဒီမှာကျွန်တော်တို့ရုံတွေပို့ရတာမျိုးစေရုံတွေပို့ရတာမျိုးဖြစ်တဲ့အခါကျတော့အဲ့အတွက်ကိုကျွန်တော်ကစေကူတာမှုယူခြင်းအဖြစ်အဲ့ဒီကိုကျွန်တော်တို့စောစောစီးမဖြစ်အောင်လို့ကြိုးပြီးတော့ကာကွယ်လို့ရပါတယ်ပေါ့နော်။အဲ့တော့ဒီနာကိုရှင်းပြမှာစေးစုတာမှုတွေရှိပါတယ်။ပုံဒီမညံရောတဲ့ဟာကိုနှဲဝအောင်လို့လုပ်လို့ရတဲ့ဟာတွေရှိပါတယ်။အဲ့ဒါကိုလုပ်ချင်းအဖြစ်အိမ်မှာအကြာကြီးနေလို့ရပြီးတော့အဲ့မညံရောတာကိုလည်းနှဲစင်နှဲအောင်လုပ်လို့ရတဲ့ဟာမျိုးတွေရှိပါတယ်ဆိုတာမျိုးကိုရှင်းပြစေပါတ
ယ်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီစသိတဲ့အဆင့်မှာအခုလိုရှင်းပြတာဖြစ်ပေါ့နော်။သူ့ရဲ့ဒီပုံမှန်စီမံနေတဲ့ကိစ္စတွေနဲ့ပတ်သက်လို့ဆရာကြီးဥပမာသူကဒီအင်တာဦးစီးဖြစ်မယ်ဆိုပါတော့เนาะသူဖြည့်ရှင်းနေရတဲ့၊ကင်တွယ်နေရတဲ့အေးရဲ့ပိုင်ဆိုင်မှုတွေ၊ပန်းစင်ရင်းတွေစကြွမဆရာရဲ့အဲ့ဒါတွေတော့ကောမိသားစုကဘယ်လိုသူ့ကိုကူညီပေးတယ်လဲဆရာ
။အဲ့ဟုတ်ကဲ့ဒီကမလို့ဒီစပြီးတော့ယောဂစသပြီဆိုပြီးတော့မှန်ရရောနေတဲ့ယောဂစသပြီးဆံဝင်ရလဲကြောပြီဆိုရင်တော့သိကြပြီဒါအဲ့တော့မှန်ရအနေယောဂပဲဆိုသိသွားပြီဆိုရင်တော့ကျုပ်ပြီးတော့ကျွန်တော်ပြင်ဆင်ရတာပြင်ဆင်ရတာပေါ့ဥမာအဖြစ်ကျွန်တော်ဒီအမွေကျွန်တော်ပန်းဆန်မှုတွေကိုဘယ်သူ့ကိုသိကြအောင်လို့ဘယ်သူကဘယ်သူ့ကိုပန်းဆန်မှုတွေကိုပတ်စံနဲ့ပတ်သက်ဘယ်သူကကိုမျိုးတွေအတွက်အမိသားစုတွေကဘယ်သူကစီမံရမယ်ကိုရဲ့တခုဖြစ်သွားရင်မလုပ်ရမလဲဆိုတဲ့ဟာမျိုးကိုအခုတည်းကစပြီးတော့ကြိုပြီးတော့စီစဉ်ကြရရှိရစီစဉ်လို့ရတာပေါ့နော်နောက်တစ်ခုကနောက်ပိုင်း event ဒီဂျမ်းမာရေးနဲ့အရန်ချွတ်တက်လာပြီးယောဂဝေဒနာပြင်းပြင်းထန်ထန်တခြားယောဂဝေဒနာတွေခံစားရတဲ့အချိန်မှာလည်းကိုကလည်းပြောကိုမိသားစုကိုစောစောစီးမှားလို့ရတာပေါ့နော်တစ်ချိန်ကတစ်ချိန်ကြာရင်ကအစားဥမှဆိုတော့ငါအစားမစားနိုင်တော့ဘူးအစားကနေအစားမစားနိုင်တော့ချိန်ကြာရင်ငါ့ကိုဒီအစားပြွန်ဒီအစားပိုက်နဲ့အစားပြွန်နဲ့ပစားတဲ့နှာခေါင်းထဲထည့်ပြီးတော့ငါတော့အချိန်မကြွေးကြနဲ့ငါမစားတဲ့ကမစားနိုင်တဲ့ခါကြာရင်ငါ့ကိုဘာမှအချိန်အဲဒီအစားပြွန်နေမှလာမထဲနဲ့ဒီကအမျိုးငါမကြိုက်ဘူးငါအမျိုးနဲ့လည်းမတတ်မရှင်းခြင်းမှုဟာမျိုးတွေပေါ့နော်ကိုဖြစ်ချင်တဲ့ဟာတွေကိုမိသားစုကိုပြည့်ပြည့်ချင်းချင်းမိသားစုတွေကလည်းအမျိုးဖြစ်လာတဲ့ခါကြကျတို့လည်းဘာလို့အောင်လဲဆရာဝန်တွေကဘာပြောဘာညွှန်ကြားအောင်လဲဆိုတော့တို့ကစောစောစီးစီးကိုယ်စီရသိကြကြမလို့မိသားစုတွေလည်းအကျိုးရှိဆိုတော့ကိုယ်လည်းမလိုအပ်ပင်နဲ့အဲ့မျိုးဝေဒနာတွေမခံစားအောင်ပေါ့နော်ကျွန်တော်ကပြောဆိုပေါ့ကိုကအစာပြေရင်းနဲ့အသက်မရှင်ခြင်းမှုဆိုရင်တော့စောစောစီးစီးကမိသားစုကိုပြောပြီးတော့ဒီစားရဆိုင်နေမှာလည်းနတ်မထိုးခဲ့စရာအဖြစ်ချိန်တန်းကိုအဲ့ချိန်မျိုးရောက်ရတဲ့အခါကျရင်မလိုအပ်ပင်နဲ့အစာပြေရင်းနဲ့အသက်ရှင်စရာမလိုတော့ပါဘူ
းဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီနောက်ဆုံးအဆင်မရောက်ခင်ဆက်စပ်ချင်းသိတဲ့အနေထားမှာပေါ့နော်ဆရာကပြောတဲ့ဒီစေးတချို့လည်းအခုကြီးပြေးနိုင်တဲ့အနေထားမှာဘလို့စေးရဆရာကြီးနောက်ဆုံးအထောက်အကူပြုတာကိုတွေ့ထားလဲ
။ဒီအခုစောက်စေးရမျိုး3မျိုးလောက်ရှိပါတယ်။စောက်စေးရကတော့ဒီကျွန်တော်ဒီမှာတော့အစိုးရဖွဲ့စည်းတွေကိုလည်းကျွန်တော်ကိုလည်းအသိမှတ်ပြုထားတဲ့ဟာပေါ့နော်။ဒီစောက်စေးဥမာအပြင်ကျွန်တော် Donut Brazil လို့ဟာမျိုးပေါ့။အဲ့ဒီစေးမျိုးကကျွန်တော်ဆရာဝန်ရပြီးတော့ကြွန်ကြားပြီးတော့စောက်လို့ရပါတယ်။နောက်ပိုင်းအခုနောက်ဆုံးဆိုရင်တော့ကျွန်တော်ဒီ Intravenous လေးသွေးကြောရည်ကဆေးကိုတိုင်းချက်ပြီးတော့တုံးကုသရရဲ့ဆေးရောင်ကျွန်တော်စပေါ်နေပါပြီဆိုတော့ဟိုကတော့ဒီဆေးကုမ္ပဏီရောအစိုးရအောင်စားသူအဲ့အတွက်ကိုအများကြီးသုတေသနအများကြီးလုပ်နေကြရတယ်ဆိုတော့ဒါမှမဟုတ်ဒီကျောင်းကယူဝေနာဆက်စပ်ကြည့်ခြင်းပါပဲဆရာဝန်စာပြဖို့အရေးကြီးပါတယ်ဘာလို့ဆိုတော့အဲ့ဒီကဝေနာပြင်ထန်ရတဲ့အချိန်မှာဆိုဘာဆေးမှအကျိုးမရှိတော့ပါဘူးဒါကြောင့်မလို့ဆက်စပ်ကြည့်လေသူအဲ့ဆေးကုသမှုခံရုံနဲ့အားဖြင့်ဒီမနေ့ရောတာကိုနေအောင်နေစင်နေအောင်လုပ်ပြီးတော့စက်လေးပုံပုံရှည်ရှည်နေလို့ရတာပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုဒီမနေ့ချယောဂနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတာကိုပြောဖို့ရှိအောင်လားဆရာ
အာကျွန်တော်နောက်ဆုံးတစ်ခုပြောချင်တာမနေ့ဘယ်လိုမှဘလောက်အရေးကြီးလဲဆိုတော့ကျွန်တော်ယူဆတော့နှလုံးတို့စီးချောက်ကလေးတော့အရေးကြီးပါတယ်ဘာလို့ဆိုတော့ဟိုဒီနေရာကြီးတဲ့အတိုင်းပဲနှလုံးလုံးအလုံးမလုံးတော့ဘူးဆိုရင်တော့မှနှလုံးကိုကျွန်တော် transplant ပါတော့နှလုံးအစားတို့လို့လို့ရတာမျိုးတွေဒီကြောက်ကဆိုတဲ့အစားတို့လို့ရတဲ့ပုံပါပြီးသမို့လည်းကျွန်တော်ကြောက်ကဆေးတဲ့ dialysis အားမျိုးတွေပေါ်နေပါပြီဒါမျိုးတွေကပတ်စံပေးရပါတယ်အဲဒါမဲ့ အနောက်အနေရောကဒီဟိုမှချက်လာပြစင်တော့ဘာမှတကယ်တမ်းကျတော့လုံးလုံးမရတော့ပါဘူး။ကျွန်တော်အုံနောက်ကိုအစားထိုးလို့လည်းမရပါဘူး။အုံနောက်ကိုဆေးလို့မရပါဘူး။ဒါကြောင့်မလို့အုံနောက်ကကျွန်တော်အချင်းနဲ့အရေးကြီးတဘောလုံးမှာအရေးကြီးရဲ့ရောဂါပါ။ဘာဖြစ်လို့လဲဆိုတော့ဒီအုံနောက်ဒီအနေရောဂါမျိုးကဖြစ်လာပြီဆိုရင်ပုံမှန်ဖြစ်တော့9နှစ်10နှစ်ကနေပြီးတော့မှလူရအဲ့မှာကိုရင်းနာခံပြီးတော့ကိုရင်းမကသေးပါဘူးကိုမိသားစုကတော့ဒုက္ခပေးလို့ဖြစ်ပါတယ်ဘာလို့ကိုကမကိုကိုတော့တန်ရှင်းမလုံးနိုင်တော့ဘူးဒီလိုခါကြမိသားစုကပဲလုပ်ပြရတော့မှာပါအဲ့ခါကျရင်မိသားစုမှာဝင်တဲ့ဝင်ဖို့ကြီးပြီးတော့ပတ်စံနဲ့အញ្ញံကုန်ပါတယ်စိတ်တွေထိခိုက်ရပါတယ်ဒါမှမဟုတ်ကျွန်တော်ယူဆရတော့ဒီအုံနောက်အမေရဲ့ယောဂါကြောက်စရာအကောင်းဆုံးယောဂါတစ်ခုရမှာပါပါတာပါအုံနောက်ကတကယ်မှန်တဲ့အမေယောဂါဖြစ်လာပြီဆိုရင်တော့အញ្ញံကိုကိုကိုနိုင်မကသေးဘူးမိသားစုပါတကယ်ဒုက္ခပေးလို့ရတာမျိုးဖြစ်တဲ့အကြောင်းမဟုတ်ကိုရအစားပြီးတော့လူစင်ရည်လုပ်ပြီးတော့ကျွန်တော်ကောင်းဝင်ကြပါလို့ကျွန်တော်တွန်းလိုက်ပါတာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ် VOA ကထုတ်လွှင့်ပြီးသမျှသတင်းတွေအပတ်စဉ်ကဏ္ဍတွေနဲ့ဗီဒီယိုသတင်းတွေကို VOA ရဲ့ website စာမျက်နှာအပြင် VOA ရဲ့ Facebook, Telegram, Instagram, X စတဲ့ social media တွေမှာလည်းအပြည့်စုံတင်ထားပေးတာမို့တွားရောက်နားဆင်နိုင်ပါတယ်အခုတော့တိုင်းရင်သတင်းလွှာအလှည့်ရောက်ပါပြီဒီတစ်ပတ်မှာတော့ရှမ်းတောင်ပိုင်းဟိုပုံးဘက်ကစေရေးတက်မာနေတဲ့အခြေအနေမန်စီမြို့နယ်တဲကစစ်ကောင်စီစခန်းတွေကို KIA ပူးပေါင်းတပ်တွေကသိမ်းပိုက်ခဲ့တဲ့အကြောင်းနဲ့လူငယ်တွေစစ်မှုထမ်းဖို့ပြဋ္ဌာန်းလိုက်တာကြောင့်အနေနဲ့ရဲရဲကပတ်စပို့စာအုပ်ထုတ်ပေးတဲ့ရုံးတွေမှာဘယ်လိုမျိုးအခြေအနေရောက်နေသလဲဒါတွေကိုထိုင်းချေဆိုင် Fever Wine တော်သားတွေကစူးစီးတင်ပြထားပါတယ်ဗျာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒီသားတန်ရင်သားတည်နောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့လေကြောင်းတိုက်ခိုက်မှုတွေတဲကမန်စီမြို့နယ်ထဲမှာရှိတဲ့စီခန်းကြီးစစ်ကောင်စီရဲ့တပ်စခန်းကိုကချင်လူလတ်ရေးတပ်မတော် KIA နဲ့ပူးပေါင်းအဖွဲ့တွေကသိမ်းပိုက်နိုင်ခဲ့ပါတယ်။မွန်ပြည်နယ်မှာမွန်ပြည်သက်ပါတီခွဲထွက်အဖွဲ့ကဒေသတွင်းလူမျိုးဘာသာမရွေစစ်မှုထမ်းဖို့ဖိတ်ခေါ်လိုက်ပါတယ်။တည်င်းလွာတွေထဲမှာတော့ချင်းပြည်နယ်မင်းတပ်မြို့နယ်ထဲမှာစစ်ပေးရှောင်နေကြတဲ့ချိန်စေဝါပြက်လက်မှုနဲ့စေဝါမလုံလောက်တာတွေကြောင့်အမျိုးသမီးတွေမိတွေနဲ့မှတေဆုံမှုနဲ့မွေးကင်းစကလေးငယ်တေဆုံမှုတွေမြင့်တက်နေတဲ့အကြောင်းနားဆင်ရဖို့ရှိပါတယ
်။ကျမကနန်းဟွန်ပါရှင်တရင်တွေကိုကိုရောဘတ်နဲ့တူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်တောင်ပိုင်းဟိုပုံးမြို့နယ်ထဲစစ်ကောင်စီတပ်နဲ့ပအိုးမျိုးသားလူမျိုးရေးတပ်မတော် PNL တို့အကြားနေ့ရက်ဆက်တိုက်တိုက်ပွဲတွေဖြစ်ပွားနေပြီးရွာတွေထဲကပြည်သူတွေစိုးရိမ်ကြောက်လန့်ပြီးတော့တောင်ကြီးဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဗုဒ္ဓဟူးနေ့မှာတော့တိုက်ပွဲတွေကြောင့်ဟိုပုံးနဲ့မိုင်းပွန်ကြားမှာကားလမ်းကိုအချိန်ပိုင်းပိတ်ခဲ့လို့ကားအစီရေယာဉ်နဲ့ချီပိတ်မိခဲ့တယ်လို့ခရီးသွားပြည်သူတယောက်ကပြောပါတယ်။ဟိုပုံးမြို့နယ်နဲ့စီဆိုင်မြို့နယ်ထဲမှာစစ်ကောင်စီတပ် PNO ပြည်သူ့စစ်ပူပေါင်းတပ်နဲ့ပအိုးမျိုးသားလူမျိုးရေးတပ်မတော် PNL တို့အကြမ်းတိုက်ပွဲတွေပြင်းထန်ခဲ့ပြီးလေကြောင်းပစ်ခတ်မှုတွေပါရှိနေပါတယ်
။ကချင်ပြည်နယ်မန်စီမြို့နယ်တဲကစီခမ်းကြီးစစ်ကောင်စီတပ်စခန်းကိုကချင်လွတ်လပ်ရေးတပ် KIA ရခိုင်တပ်တော် AA နဲ့ PDF ပူပေါင်းတပ်ဖွဲ့တွေကပြင်းထန်တဲ့လေကြောင်းတိုက်ခိုက်မှုတွေကြားကတင်းလာနေမှာသိမ်းပိုက်လိုက်ပါတယ်။အဲ့ဒီစီခမ်းကြီးစစ်ကောင်စီတပ်စခန်းကို February 18ရက်ကစပြီးတွားရောက်တိုက်ခိုက်ခဲ့တာလို့တော်လိုင်းတပ်ဖွဲ့တွေကပြောပါတယ်စီခမ်းကြီးစစ်ကောင်စီတပ်စခန်းဟာခလာရစင်က121 236 223တပ်ရင်းတွေစုပေါင်းထားတဲ့မန်စီနဲ့မဘိမ့်မြို့ကြားကအရေးပါတဲ့ထုတ်ပို့ပြူဟာစခန်းပြပါတယ်
စစ်ကောင်စီကပြည်သူ့စစ်မှုထမ်းဥပဒေအတည်ပြုလိုက်ပြီးတဲ့နောက်ချင်းပြည်နယ်ဟာခါမြို့မှာနိုင်ငံကူးလက်မှတ် passport လုတ်တဲ့လူငယ်တွေပုံများလာပြီး passport စည်းနှုန်းကငွေကျပ်10သိန်းလောက်ပေါက်ဈေးရှိနေပါတယ်။ဟာခါမြို့ကနိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံးမှာနေ့တိုင်း passport ပြုလုပ်သူအယောက်100ဝန်းကျင်အထိရှိနေပြီးအများစုကလူငယ်တွေဖြစ်နေတယ်လို့ဒေသခံတယောက်ကပြောပါတယ်။စစ်ကောင်စီကအရွယ်ရောက်ပြီးသူနိုင်ငံသားတိုင်းစစ်မှုထမ်းဆောင်ဖို့စင့်ခေါ်နိုင်တဲ့ဥပဒေအတည်ပြုလိုက်ပြီးတဲ့နောက်ချင်းပြည်နယ်မှာအတမစစ်တာဆူဆောင်းမှုတွေလှုပ်လာမှာကိုစိုးရိမ်တာကြောင့်ပြပထွက်ခွာဖို့စီစဉ်သူတွေများလာတာလို့တရားခဏ်တွေကပြောပါတယ်
Mumpinema, Mumpidi party, Quetu Apuega, Dita Ruin Lumu Batam, you simu tampu, Peko, Library, Montaina, Jugu, Lulare, Muche Mon Lumierine, Bidu Alo, Layo, Letue, Pupan Japu, Mumpidi party, Sayanashin, Taipei, NMSP, AD Apuega, Setate Susangi, Simingo, Topiami, Inganima, Taito, Nuso, Library, Tessashinema, Lizanganiati, Yajamima, Lumu Batam, Yui, Gule Inga, Jama, Dan Sonduri, Sejama, Ikomonduri, Tapina, Shin, Pibaga, Peyuekanta. Chamalube, Nisayane, a setue Yayubi, Layo Pupon Power Nine Elo, Mumbidi Party, Quetu Prega, Jinga Chatopian Kera, Pipare.
Champion Mia Pine Cook High Mune, Nampaka Yama, Mapau Quebe, Jani, the Silene, a Jinjan, Pisidigu, Yukasayagani, Pakwemu, Pipuabi, Dirakan Kalinia, Tikai Dayashi Kebare, Nampaka, Yakuangama, Nitainde, a Tasan and Nine, a Takuni, a Yukalinia, Punji Jawin, Nema, Mapau Quedide. လက်နဲ့ជីជីကိုကစားရာကနေဖေဖော်ဝါရီလပထမပတ်ထဲမှာပောက်ကွဲမှုဖြစ်ပွားခဲ့ပြီးတာယာယရှိခဲ့တာလို့ဒေသခံတယောက်ကပုတ်တဟူးနေမှာပြောပါတယ်ကလေးနှစ်ယောက်လုံးတာယာပြင်းထန်လို့ဖေဖော်ဝါရီလတတိယပတ်အထိစေကူတမှုခံယူနေရပါတယ်
ยีชาปาหมู่ในจုံนี่ยะเรกรณีปีดีโมสุอนอกเพชชังกาสิเบช่องรียีอลูชินรีชิบิเมลงหลอมหมู่ไม่ရှိသေးဘူးလို့စิเบช่องกุงยียีဆောင်ရွက်ပေးနေတော့กรณีလူမှုกุงยีအသင်းกรณีฮิวแมนิเตเรียนทีมเคทีเอ็มတာဝန်ရှိသူကပြောပါတယ်အလူရှင်တွေရှိနေပေမဲ့ยีမလောက်သေးလို့ခွဲရတဲ့ยีပေးဝင်နေရတယ်လို့เคทีเอ็มအဖွဲ့တာဝန်ရှိသူကပြောပါတယ်ဒီโมสุอนอกเพชชังมา 6
ချောင်းနေရတာသုံးနှစ်နီးပါးရှိလာပြီဖြစ်ပါတယ်အခုဆက်ပြီးသတင်းတော်တွေကိုတင်ဆက်ပြီးသွားမှာပါချင်းပြည်နယ်မင်းတပ်မြို့နယ်ထဲဆစ်ဘေးရှောင်နေကြတဲ့အချိန်ဆေးဝါးပြက်လက်မှုနဲ့ဆေးဝါးမလုံလောက်မှုတွေကြောင့်အမျိုးသမီးတွေဟာမိဖွားရင်းမိတွေထဲမှာသေဆုံးမှုနဲ့မွေးကင်းစကလေးငယ်သေဆုံးမှုတွေကမြင့်တက်နေတယ်ဆိုတဲ့အကြောင်းကိုတော့ကိုရောဘတ်ကစူးစီးတင်ဆက်ထားပါတယ်
စေအနာသိမှုနောက်ပိုင်းသုံးနှစ်တာကာလအတွင်းမှာဆစ်အုပ်ချုပ်ရေးကြီးငါပြီးဆေးဝါးတဲ့ရုပ်ခွင့်ကန့်တပ်ပိတ်ပင်ထားလို့ဆေးဝါးပြက်လက်မှုကျွန်းကျင်ဆရာဝန်မရှိတာကြောင့်အသက်ဆုံးရှုံးခဲ့ကြရတာလို့ဆိုပါတယ်မင်းတပ်မြို့နယ်ဆစ်ဘေးရှောင်စခန်းစီမံခန့်ခွဲမှုကော်မတီတာဝန်ခံကိုလောရန်ကယခုလိုပြောပါတယ်
ကျန်မာရေးဆောင်တာမရှိတာတော့ဆိုရှိတယ်ဒါပေမဲ့လည်းကျန်မာရေးဝန်ထမ်းရဲ့ဒီစေဝါလုံလောက်စုရဲ့ပြီးတော့မှဒီစွန့်ကျင်ဖို့ပိုင်ဆိုင်ရာတွေကလည်းညာဒီလိုအပ်နေသေးတယ်ဟိုကလေးမွေးဖွားဖို့တည်ဆောင်းထုံးပါလေတော်တော်မြင့်တယ်မမျိုးသမီးဒီနေ့ဖွားရင်းနဲ့ဆုံးနိုင်ရတယ်ဒီဖွားရင်းနဲ့ဆုံးတာဘုံဆုံးဒီဆိုလည်းရွာမှာပဲကျွန်တော်လက်တင်နဲ့မွေးတာရှိတယ်
ကိုယ်လိုနာဟုတ်ကိုယ်ကတည်းကတက်ကြတာဝေးတယ်ချက်ချွတ်တေးရှင်းကလည်းလိုတာဟုတ်ဒီတိုင်းစင်ကင်းနဲ့ပေါ်ဖော်လန်ချမ်းမှာတော့ပေါ်ကြတယ်ဆင်းတီကံမှုမင်းတမျိုးနယ်စစ်ဘေးရှောင်စခန်းစီမံခန့်ခွဲမှုကော်မတီရဲ့စည်ရင်မှတ်တမ်းအရမင်းတမျိုးနယ်မှာအာနာသိမ့်မှုနောက်ပိုင်းစစ်ဘေးရှောင်ပြည်သူတွေထဲမှာသွေးတွင်နာဥဝင်နှုတ်ဆက်တွဲပြဿနာတွေကြောင့်မိတွင်နယ်တည်ဆုံးသူမိခင် ီးတွေဟာငွေကြေးခက်ခဲမှုတွေကြောင့်ဥဝင်ဆောင်ချိန်အတွင်းလိုအပ်တဲ့အစာအာဟာရဓာတ်နဲ့ပြည့်စုံစေဝါးတွေမြေဝဲနိုင်ဖို့အခက်အခဲတွေရှိပါတယ်။ဒါအပြင်လမ်းပန်းဆက်သွယ်ခက်ခဲမှုကြောင့်အချိန်မီစီးကူတမှုမရတာကြောင့်ဥဝင်ပြတ်ကြတာကလေးအသေးမွေးဖွားမှုတွေလည်းရှိနေပြီးမကြသေးခင်ရက်ပိုင်းကလည်းဝေကင်းစားကလေးငယ်တယောက်တည်ဆုံးခဲ့တယ်လို့ဂိုလိုရန်ကပြောပါတယ်
။ကြည့်ရတာလာတာတော်တော်ဝေးတယ်အဲ့မှာနေ့စီလာစီရောက်တော့မွေးတော့မမွေးနိုင်ဘူးသွေးတွေကဆင်းလာတယ်အဲ့ဒါနဲ့သူတို့ဆိုင်ကအားလိုက်ကောင်းထားလိုက်နဲ့ရောက်လာကြတာကျွန်တော်တို့နေတဲ့ရွာမှာရှိတဲ့ဆရာဝန်စီလာကြတာဆရာဝန်စီရောက်လာတော့အထာဆုံးကြည့်လိုက်တော့ကလေးကသိသွားပြီကလေးမေယာပြောတာတော့စီးယုံကိုရောက်တဲ့အချိန်မှာတစ်ချက်ထုတ်ပေးတယ်လို့ပြောတယ်အသက်ထွက်သွားတာနေမှာပေါ့ကျွန်တော်တို့မှာစီးကူတာမှုနဲ့စီးယုံစီးခတ်လဲပတ်မှုရှိတော်ကြလဲပဲနံပါတ်ဆက်တွေအခက်အခဲကြောင့်တော်တော်လေးကို
ခုလက်ရှိမှာမင်းတပ်မြို့ပေါ်ကလွဲလို့မင်းတပ်မြို့နယ်ဒေသတစ်ခုလုံးကိုစီရဲမင်းတပ်ကစူးမှုထိန်းချုပ်ထားပါတယ်မင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကသူတို့ထိန်းချုပ်ထားတဲ့နေရာတွေမှာတော့ကျန်းမာရေးစီပေးခန်းတွေဖွင့်ပေးတာကျန်းမာရေးဝန်ထမ်းတွေခန့်အပ်တာမီးပွားခါစားအမျိုးသမီးတွေကိုလူအပ်တာတွေထောက်ပံ့ပေးတာကိုလုပ်ပေးနေပေမဲ့လူအပ်ချက်တွေအများကြီးရှိနေသေးတယ်လို့ဆိုပါတယ်မင်းတပ်မြို့နယ်ထဲစစ်ဘေးရှောင်တပေါင်းကျော်လောက်ရှိနေပြီးရိတ်ခါနဲ့စေဝါအတိတ်ကလိုအပ်နေတယ်လို့ဆိုကြပါတယ်ခင်ဗျ
ပြည်သူစစ်မှုထမ်းဥပဒေကိုပြဋ္ဌာန်းလိုက်တဲ့စစ်ကောင်စီဟာလူတွေကိုစစ်မှုထမ်းဖို့အတင်းအကျပ်မခေါ်သေးပေမဲ့လူငယ်တော်တော်များများကကြောက်လန့်ပြီးထိုင်းနိုင်ငံတဲကိုဝင်ဖို့နယ်စပ်ဂိတ်တွေကိုအစုလိုက်အပြုံလိုက်ရောက်လာကြပါတယ်။ဒီကြောင့်ကိုတော့ရမင်းကတင်ဆက်ပေးပါမယ်ရှင်။
ထိုင်းမြန်မာနယ်စပ်ရှိဖျားသုံးစုမြို့ကိုလူငယ်တွေစုလိုက်ပြောင်လာရောက်ရှိလာကြတယ်လို့အဲ့ဒီမြို့ကဆရာတော်အရှင်ဟန်သာယာဇာကမွန်မာတာနဲ့ခုလိုမိုက်ပါတယ်
။နိုင်နိုင်တော့ဒါမကတော့မစွန်ကျောက်တော့နော်။တောင်းနေကြောင်ကောကွာတော့ဒီပေါ့နင
်း။မနေ့ကကားစီ150လောက်ရှိပါမယ်။လူတတော်များတယ်။လူ3000ကျော်လောက်ရှိပါမယ်။ထွက်ပြေးလာကြပြီးဖျားသုံးစုကိုရောက်လာကြတယ်။တန်ဖြူစရက်မှုတုံကကျွန်တော်တို့မွန်လူမျိုးတွေများတယ်။ကြောက်လန့်ပြီးထွက်ပြေးလာကြတာ။စစ်မှုထမ်းဖို့ကိုဟိုကမခေါ်ရသေးဘူး။
လူငယ်တွေစုလိုက်ပြုံလိုက်ရောက်လာကြတာနဲ့ပတ်သက်ပြီးဖျားသုံးစုမျိုးရှိကရင်မျိုးသားစီယုံ KNU မွန်ပြည်တပ်ပါတီ NMSB DKPA ကရင်ငင်းချမ်းရေးကောင်စီ PC နဲ့နေကြာသောတာ PGF ဖွဲ့တာဝန်ရှိသူတွေဟာမြို့အောက်ချုပ်ရေးမှူးရုံးမှာဖေဖော်ဝါရီ18ရက်နေ့ကအစည်းအဝေးလုပ်ခဲ့ပါတယ်။ရက်ဝေးကလူတွေကိုမြို့တွေဝင်လာခွင့်ပြုဖို့တိတ်မတိတ်ဂိတ်ဖွင့်ပြီးစစ်ဆေးသွားမယ်လို့ဖျားသုံးစုမျိုးနေစပ်ဒေတာဖော်ပြရေးရုံးကအမည်မဖော်လူသူတယောက်ကအခုလိုပြောပါတယ်။
စတကဒီပြည်သူစစ်မှုထမ်းဥပဒေပြဋ္ဌာန်းပြီးတဲ့နောက်ပိုင်းမှာဒီသုံးလူတွေကိုဟိုလူတွေတော်တော်များများရောက်လာကြနေစီမဲအဲတနေ့တနေ့လူကထောင်လဲရှိလို့ရောက်နေကြတာဆိုတော့အဲ့လူတွေသူတို့စစ်ဆေးဖို့အတွက်ဆိုပြီးတော့ဒီဟိုထောင်ဆောင်တရားနာမှာရှိတဲ့ဒီကရင်စစ်ဆေးခိမ့်မှာသူတို့အဖွဲ့ဆောင်တဲ့စစ်ဆေးမှုတွေပြုလုပ်ပြီးတော့မှအာခွင့်ပြုချက်ရမှာမျိုးတွေကိုပေးဝင်မယ်ဆိုတော့အချင်းအနေထားမျိုးလေးသူတို့ဆုံးဖြတ်ခဲ့ကြတယ်လို့သိရတယ်
လာတလောမှာတော့ဖျားသုံးစုတဲကိုရောက်လာတဲ့လူတွေထိုင်းဘက်ကိုသွားမဲ့လူတွေများပြီးအချို့ကတော့တောင်လိုင်းရေးတပ်ဖွဲ့တွေနဲ့ဝင်ဖို့ဆက်သွယ်ဆောင်ရွက်နေကြတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံကိုလာမဲ့လူတွေအနေနဲ့တော့ချစ်ပြောင်လောက်သမားတွေနဲ့ပတ်သက်တဲ့ဥပဒေနဲ့ထိုင်းမှသာစကားညင်ကြေးမှုတရေဒုံဒန်းတွေကိုအခြေခံလေ့လာထားဖို့လိုတယ်လို့ရှေ့ပြောင်လောက်သမားရေးလှောက်ရှားနေသူပညာရေးနဲ့ဖို့ပြတုသက်ရေးဖောင်ဒေးရှင်းကဥထုချစ်ကအကြံပြုပါတယ်။
ဟိုထိုင်းနိုင်ငံမှာပြဋ္ဌာန်းထားတဲ့ကိုအလုပ်သမားနဲ့ဥပဒေတွေထိုင်းနိုင်ငံရဲ့ယဉ်ကျေးမှုဓလေ့ထုံးတမ်းစင်တာတွေတစုံတရာကျွန်တော်တို့တည်လာထားမယ်။နောက်ပို့အရေးကြီးတာကဟိုထိုင်းလူမျိုးတွေထိုင်းအာဏာပိုင်နဲ့တစုံတရာတွေ့ရဆိုလို့ရှိရင်ကျွန်တော်ဆက်သွယ်ဆောင်ရွက်နေရတော့ထိုင်းစပါးသားစကားကိုလည်းဟိုအခြေခံလေ့လာထားတယ်လို့ကျွန်တော်တို့အနေနဲ့ထင်ပါတယ်။
ဖေဖော်ဝါရီလ10ရက်နေ့ကပြဋ္ဌာန်းလိုက်တဲ့ပြည်သူ့စစ်မှုထမ်းဥပဒေကြောင့်ထိုင်းနိုင်ငံနဲ့မြန်မာရွှေ့ပြောင်းလို့တာတိုင်းတန်းချီရောက်လာနိုင်လို့လောက်သမားခွေရလူကောင်ကူးမှုခြေနေတွေကပို့ပြီးတော့ဆိုးဝါးလာလိမ့်မယ်လို့ဥထုချစ်ကဆိုပါတယ်
။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။လေကြောင်းတိုက်ခိုက်မှုတွေထဲကမန်စီမင်းတွေထဲကစီခမ်းကြီးစစ်ကောင်စီတပ်စခန်းကို KIA နဲ့ပူးပေါင်းဖွဲ့တွေကတိမ့်ပိုင်နိုင်ခဲ့ပါတယ်။မွန်ပြည်နယ်မှာမွန်ပြည်သက်ပါတီခွဲထွက်အဖွဲ့ကဒေသအတွင်းလူမျိုးပါရမီတွေစစ်မှုထမ်းဖို့ဖိတ်ခေါ်လိုက်ပါတယ်။
တော်ရရှိနေခုနားဆင်နေကြတာကတော့နေဆက်ဒီသားကတိုင်းသာသတင်းနောက်တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအာမီပ
ါ။တော့ကြောင့်နေမယ်နဲ့ခင်းအတွက်ပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုဆက်ပြီးပြောပြသွားမှာဖြစ်ပါတယ်ဗျာ။ကောင်းသောမှာတိုက်ဆိုင်မှုတွေယာယီရက်ဆိုင်ထားပြီးတော့စစ်သွေးကြွတွေဖမ်းဆီးထားတဲ့တရားခံ100လောက်အန္တရာယ်မရှိဘဲပြန်လည်လွတ်မြောက်နိုင်ဖို့အတွက်ဟာမတ်စ်အဖွဲ့နဲ့အပြည့်ရစာချုပ်အသစ်ချုပ်ဆိုနိုင်အောင်ကြိုးစားနေကြောင်းအစ္စရေးကာကွယ်ရေးဝန်ကြီးဂါလန်ကပြောကြားပါရတယ်။အစ္စရေးအစိုးရအနေနဲ့တရားခံလွတ်မြောက်ရေးညှိနှိုင်းသူတွေကိုလုတ်ပိုင်ခွင့်ပို့ပေးမှာဖြစ်ကြောင်းဝန်ကြီးဂါလန်ကအမေရိကန်တန်တမန်ဘရက်ဒ်မက်ဂတ်ကိုကြားစာပေးနေမှာပြောပါရတယ်။မြန်မာသတင်းမှာတော့မြန်မာနိုင်ငံမှာစစ်မှုထမ်းမနေရဥပဒေကျင့်သုံးမယ်ဆိုတဲ့ကြေညာချက်ထွက်လာပြီးတဲ့နောက်ရန်ကုန်ကထိုင်းတန်ရုံမှာဗီဇာလာလျှောက်သူက 9,000 လောက်ကျော်သွားပြီလို့ထိုင်းနိုင်ငံရေးဝန်ကြီးဌာနကပြောကြောင်းဘန်ကောက်ပို့သတင်းစာမှာဖော်ပြပါတယ်။အွန်လိုင်းကလျှောက်ထားဖို့တန်းစီရတဲ့လက်မှတ်အရေးအတွက်ကနှစ်ဆတိုးလာနေပြီးလျှောက်လွှာတင်သူတွေဆက်ပြီးတော့တိုးလာဖို့ရှိတယ်လို့တန်ရုံကပြောပါတယ်ခင်ဗျာ။ဒီနယ်သာလန်နိုင်ငံမှာတော့ဒီနေတိုးအဖွဲ့ဝန်ကြီးအတွင်းမှုချုပ်ဖြစ်ဝန်ကြီးချုပ်ကိုရွေးဖို့ရာသားကြောင်းသိရပါတယ်ခင်ဗျာ တော့ကြနေမနေခင်အတွက်နောက်ဆုံးရသတင်းတွေကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့မနေခင်အစီအစဉ်ထုတ်လို့ရမှုကကုစုံမှုကျော်ဖြစ်ပါတယ်ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ James Pen ဖြစ်ပါတယ် VO ရဲ့အစီအစဉ်တွေကိုလှိုင်းလို့မီတာ349လှိုင်းလိုက်မီတာ190တို့ကနေတင်ဆက်ခဲ့တာပါ VO ချစ်မိတ်ဆွေများအားလုံးရှင်လန်းချမ်းမြေ့ကြပါလိမ့်ခင်ဗျာကျွန်တော်ညဝင်းအောင်ပါ